Welcome to the Voice of America in Burmese.
မင်္ဂလာပေါင်းတဲ့ပြည်သူနဲ့မနက်ခင်းဖြစ်ကြပါလိမ့်ရှင်။ View American တိုင်းရဲ့2023ခုနှစ်အောက်တိုဘာလ28ရက်တောက်ကြနေမနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50 နဲ့လိုင်းလက်မီတာ190ကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာလည်းအသံလွှင့်နေချိန်နဲ့တပြိုင်တည်းရုပ်သံနဲ့ပါကြည့်ရှုနားဆင်လို့ရပါတယ်။ဒီမနက်အတွက်အစီအစဉ်မူကတော့ကျွန်မခင်ဗျူထွေးပါရှင်။
ဂါဇာကမ်းရောင်ဒေသမှာအစ္စရေးကမြေပြင်စစ်စီရင်တရဆောင်ရွက်ပြီးဂါဇာထဲရှိတဲ့အကြမ်းဖက်အဖွဲ့တွေနဲ့တင်းပြတ်ဒုံးစင်တွေကိုဖျက်ဆီးခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ဂျီဟာမြို့တော်ဝါရှင်တန် DC ကိုရောက်နေပြီးတော့နိုင်ငံကိစ္စရပ်တွေနဲ့ဒေသတွင်းလူငယ်ရေးကိစ္စတွေအတွက်အမေရိကန်ကြီးတန်းတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့ရှိပါတယ်။အမေရိကန်ပြည်တော်စုမိန်ဖီနယ်အတွင်းမှာလူ18ဦးသေဆုံးခဲ့တဲ့ပစ်ခတ်မှုမှာတန်တရားရှိသူဟာလွတ်မြောက်နေတာမဟုတ်လို့ယာနဲ့ချီတဲ့လူငယ်ရေးတာဝန်ရှိသူတွေပြည်နယ်တစ်ဖက်မှာလိုက်လံရှာဖွေနေရပါတယ်။
ဒီလိုနောက်ဆုံးရသတင်းတွေအပြင်ထိုင်းနိုင်ငံမှာကျင်းပတဲ့အာဆီယံကော်ဖီပြပွဲနောက်အမေရိကရောက်ထိုင်ဝမ်သားတွေကွန်ပျူတာချစ်ပြားချုပ်လုပ်တဲ့စက်ယုံတွေမှာဘယ်လိုအလုပ်လုပ်နေကြသလဲဆိုတာနဲ့ကမ္ဘာတဝက်ရက်စစ်ကားအသုံးပြုမှုတွေပိုများလာနေတာနဲ့အမျှအနာဂတ်မှာကားအများစုကရက်စစ်ကားတွေဖြစ်လာတော့မလားဆိုတဲ့သတင်းဆောင်းပါးတွေကိုတင်ပြပေးပါမယ်။အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်စမ်းမာရေးနဲ့တိုင်းသင်းတော်အစီအစဉ်ကိုလည်းနောက်ပိုင်းမှာတင်ဆက်ပေးမှာပါ။အခုကတော့နောက်ဆုံးရသတင်းတွေကိုကိုညောင်ဝင်းအောင်ကပြောပြပေးပါအောင်ရှင်။
ကာဇာကမ်းမြောင်ဒေသတွင်ကိုအစ္စရေးကမြေပြင်စစ်စင်ရေးတရက်ဆောင်ရွက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်ပြီးခဲ့တဲ့3ပတ်နေပါလုံးမှာတော့အစ္စရေးဟာကာဇာကဟာမတ်စစ်သွေးကြွတွေကိုပြစ်မှတ်ထားတဲ့၄ကြောင်းတိုက်ခိုက်မှုတွေကိုလုပ်ခဲ့တာပါအစ္စရေးမြေပြင်စစ်စင်ရေးတပ်ဖွဲ့တွေနဲ့တင်ကားတွေဟာအကြမ်းဖက်အဖွဲ့ဝင်တွေရှိတဲ့အဆောက်အုံတော်များများနဲ့တင်ကားဖြတ်ဒုံးလက်နဲ့စင်တွေကိုတိုက်ခိုက်ဖျက်ဆီးပြီးအစ္စရေးနယ်မြေတွေကိုပြန်လည်ဆုတ်ခွာခဲ့တယ်လို့အစ္စရေးစစ်တပ်ကသတင်းထုတ်ပြန်ပါတယ်ဒီစစ်စင်ရေးဟာနောက်ထပ်မြေပြင်တိုက်ပွဲတွေအတွက်ပြင်ဆင်မှုဖြစ်တယ်လို့လည်းအစ္စရေးစစ်တပ်ကပြောပါတယ်ဟာမတ်စ်တို့အနေနဲ့အစ္စရေးကိုတိုက်ခိုက်မှုတွေမလုံနိုင်အောင်အထိစစ်စင်ရေးတွေလုပ်သွားမယ်လို့အစ္စရေးတာဝန်ရှိသူတွေကပြောနေတာပါပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့ကဟာမတ်စ်တို့အစ္စရေးကိုရုတ်တရက်တိုက်ခိုက်မှုကြောင့်အရသာအများအပြားအပါအဝင်လူပေါင်း 1,400 ကျော်သေဆုံးခဲ့ရပါတယ်လက်ရှိမှာတော့ဂါဇာနယ်စပ်မှာအစ္စရေးဘက်ကတိုက်ရင်အား3သိန်းထိဖြန့်ချထားပါတယ်။အစ္စရေးအနေနဲ့ဂါဇာကိုမြေပြင်ထိုးစစ်တရက်ဆောင်ရွက်သွားဖို့ပြင်ဆင်နေပြီလို့အစ္စရေးဝန်ကြီးချုပ်နေတန်ညာဟုကဗိုလ်တုနေ့ကပြောခဲ့ပါတယ်။ဒါပေမဲ့ဘယ်တော့လဲဆိုတာကိုတော့အတိအကျမပြောခဲ့ပါဘူး။အစ္စရေးအနေနဲ့ဂါဇာအပြင်နောက်ထပ်စစ်မျက်နှာပြင်တွေဖွင့်တိုက်ဖို့မရှိဘူးလို့အစ္စရေးကာကွယ်ရေးဝန်ကြီးဂက်လန်ကလည်းပြောပါတယ်။ဒါပေမဲ့လို့အီရန်ကကြောတောနောက်ခံပေးထားတဲ့လေဘနွန်အခြေစိုက်ဟစ်ဘူလာအဖွဲ့ကိုတိုက်ခိုက်နိုင်ဖို့လဲပြင်ဆင်ထားတယ်လို့အစ္စရေးကာကွယ်ဝန်ကြီးကပြောပါတယ်ခင်ဗျာ။ဂါဇာမှာရှိတဲ့ပါလက်စတိုင်းတွေလိုအပ်ချက်အတွက်အကူအညီပေးဖို့ဘယ်လိုမျိုးအကောင်းဆုံးလှုပ်ဆောင်နိုင်ကြမလဲဆိုတာကိုဥရောပသမဂ္ဂခေါင်းဆောင်တွေဆွေးနွေးနေကြပါတယ်။ဒါအပြင်ဟာမတ်စ်ကပြန်ပြီးဆွဲထားတဲ့သူတွေအပါအဝင်အဲ့ဒီမှာရှိနေကြတဲ့ EU နိုင်ငံသားတွေကိုအကူအညီပေးရေးပူးပေါင်းဆောင်ရွက်ကြဖို့ကိုလည်းကြာသပတေးနေ့မှာပြုလုပ်တဲ့ဆွေးနွေးပွဲမှာ EU ခေါင်းဆောင်တွေလှူလာနေကြတာပါ။ Israel နဲ့ Palestine အပေါ်ချင်းကပ်မှုနဲ့ပတ်သက်လို့ EU နိုင်ငံတွေကြားအရင်အတော်ကြာကလေးကမတူညီတဲ့အခြေအနေတွေရှိနေတာပါ။လူပေါင်း 1,400 ကျော်သေဆုံးခဲ့ရတဲ့အောက်တိုဘာ9ရက်နေ့ Israel ကို Hamas ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့အတူတစ်ဖက်မှာ Gaza မှာရှိတဲ့အရသားတွေကြုံတွေ့နေရတဲ့ခက်ခဲတွေကြောင့် EU နိုင်ငံတွေအကြားဒီမတူညီမှုတွေကပိုပြီးထင်သာမြင်သာဖြစ်လာစေပါတယ်။ EU ထဲမှာရှိတဲ့ဒီ Austria, Germany, Hungary နိုင်ငံတွေဟာ Israel ကိုထောက်ခံတဲ့ထိတ်ဆုံးနိုင်ငံတွေဖြစ်ပါတယ်။အခုတိုက်ခိုက်မှုဖြစ်ပြီးတဲ့နောက်မှာ Israel နဲ့အတူသွေးစည်ညီညွတ်မှုကိုပြသဖို့ Austria နဲ့ Germany ခေါင်းဆောင်တွေက Israel ကိုတွားခဲ့ပါတယ်။ Spain နဲ့ Ireland တို့ကတော့ Palestine ပြည်သူတွေရဲ့အခြေအနေကိုပိုပြီးအာရုံစိုက်အလေးထားလို့ရှိပါတယ်။EU တစ်ခုလုံးအနေနဲ့ကတော့ Hamas အဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းစီးရင်နဲ့မှာထယ်သွင်းထားပါတယ်။ဒါပေမဲ့လည်း Hamas တိုက်ခိုက်မှုတွေကိုဝေဖန်ရှုတ်ချဖို့ Israel ရဲ့ကိုခုခံကာကွယ်ပိုင်ခွင့်ကိုထောက်ခံဖို့နဲ့နှစ်ဖက်စလုံးကအရသာပြည်သူတွေကိုနိုင်ငံတကာဥပဒေနဲ့အညီအကာအကွယ်ရဖို့ EU အတွင်းမှာအတော်လေးအကဲဆန့်ချက်ဖြစ်နေပါတယ်ခင်ဗျာ။ Israel နယ်မြေတွေကဖမ်းဆီးသွားတဲ့အရသာအကျဉ်းသားတွေကို Hamas အဖွဲ့ကပြန်လွှတ်ပေးဖို့အစဉ်သင့်ဖြစ်နေပြီလို့အီရန်နိုင်ငံသားရေးဝန်ကြီးဟူစိန်အဗ်ဒူလာဟင်းကပြောကြားလိုက်ပါတယ်။အပြန်အလှန်အဖြစ်အစ္စရေးမှာဖမ်းဆီးထားတဲ့ပါလက်စတိုင်းလူမျိုး6,000ကိုလည်းပြန်လွှတ်ပေးရလိမ့်မယ်လို့ နိုင်ငံတကာအသံဝန်းကိုသူကပြောကြားလိုက်ပါတယ်။ဂျာတာပရင်းနဲ့ကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံအရေးပေါ်အစည်းအဝေးမှာဝန်ကြီးအဗ်ဒူလာဟင်းကအခုလိုပြောကြားလိုက်တာပါ။ဂါဇာပြည်ပကအတွင်းအလွန်အရေးကြီးတဲ့လူသားချင်းစာနာမှုအကူအညီပေးရေးအားထုတ်မှုမှာကာတာတူရကီနိုင်ငံတွေနဲ့အတူအီရန်ကလည်းပါဝင်လှုပ်ဆောင်သွားဖို့အစဉ်သင့်ရှိကြောင်းသူကပြောပါတယ်။ပါလက်စတိုင်းဒေသစစ်ပွဲကဒေသတွင်းကိုပြန့်နှံ့သွားတာမျိုးမလိုလားဘူးဆိုတာအမေရိကန်နိုင်ငံရေးသမားတွေကိုနယူးယောက်မှာတွေ့ဆုံစဉ်သူ့အနေနဲ့ပွန့်ပွန့်လင်းပြောခဲ့ကြောင်းနဲ့ဂါဇာဒေသမှာလူမျိုးတုံးတပ်ဖြတ်မှုတွေဆက်ဖြစ်နေရင်ဘယ်သူမှအသက်ဆက်ရှင်နိုင်မှာမဟုတ်ဘူးဆိုတာကိုသူ့အနေနဲ့သတိပေးပြောကြခဲ့ကြောင်းနိုင်ငံရေးဝန်ကြီးအဗ်ဒူလာဟင်းကပြောကြားပါတယ်။နိုင်ငံသားတွေအပါအဝင်အစ္စရေးနိုင်ငံသား222ဦးကိုဟာမတ်စ်တို့ကတရားခံအဖြစ်ဖမ်းဆီးသွားတယ်လို့ယုံကြည်ရပြီးအခုချိန်ဒီအဲ့ဒီတွေက၄ဦးသာပြန်လွတ်လာသေးတာပါ။အစ္စရေးတို့ရဲ့လေကြောင်းတိုက်ခိုက်မှုနဲ့ပစ်ခတ်မှုတွေကြောင့်ဂါဇာဘက်မှာလူ9000ကျော်သေဆုံးခဲ့ရပြီလို့ဟာမတ်စ်ထိန်းချုပ်ထားတဲ့ဂါဇာဒေသကျန်းမာရေးဝန်ကြီးဌာနကပြောပါရတယ်။ဒီအရေးအတွက်က2014ခုနှစ်ထဲ6ရက်ကြာဂါဇာစစ်ပွဲအတွင်းသေဆုံးခဲ့တဲ့အရေးအတွက်ထက်သုံးဆများတယ်လို့ဆိုပါရခင်ဗျာ။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 11.13 MHz ပိုင်းဒိုမီတာ40 kHz 9.13 MHz ပိုင်းဒိုမီတာ51 kHz 5809နဲ့ပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မြန်မာပြည်ရဲ့တောက်ကြနေမနက်ကင် VO ရဲ့သတင်းတွေကိုဆက်ပြီးပြောပြနေတာပါခင်ဗျာအမေရိကန်တရုတ်နှစ်နိုင်ငံဆက်ဆံရေးတည်ငြိမ်မှုနဲ့ခိုင်မြဲတည်တံ့တဲ့ဖွံ့ဖြိုးမှုလမ်းကြောင်းကိုပြန်သွားနိုင်ရေးနှစ်နိုင်ငံဥပပေါင်းဆောင်ရွက်မှုတိုးမြှင့်သွားဖို့ကြိုးစားနေတယ်လို့ဝါရှင်တန် DC ကိုရောက်နေတဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကပြောကြားလိုက်ပါတယ်။တရုတ်နိုင်ငံသားရေးဝမ်ယီဟာကြာသပတေးနေ့မှာဝါရှင်တန် DC ကိုရောက်လာပြီးတဲ့နောက်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်နဲ့တွေ့ဆုံဆွေးနွေးပါတယ်။ဒီတရုတ်နိုင်ငံသားရေးဝန်ကြီးရဲ့ခရီးစဉ်အတွင်းမှာတော့အမေရိကန်အစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးဒေသအတွင်းလုံခြုံရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ဝန်ကြီးဝမ်ယီရဲ့ဒီခရီးစဉ်ဟာနောက်လာတဲ့အမေရိကန်တရုတ်နိုင်ငံခေါင်းဆောင်နှစ်ဦးတွေ့ဆုံပွဲရှိတဲ့အစည်းအဝေးမှတန်ခင်ရောက်လာတာလည်းဖြစ်ပါတယ်။ဝမ်ယီရဲ့ခရီးစဉ်ကနှစ်နိုင်ငံကြားဆက်ဆံရေးပြည်လည်စေဖို့အတွက်အခေယာကျတယ်လို့အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဝက်စတန်ကကြေညာချက်မှာဖော်ပြပါတယ်။ဝန်ကြီးဝမ်ယီကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနမှာပဲဝန်ကြီးဘလင်ကန်ကကြာတာဘရင်းကလက်စကန်တွေ့ဆုံပြီးညစာအတူစားကြမှာပါသမရအိမ်ဘူရောရဲ့အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်ကလည်းဝန်ကြီးဝမ်ယီနဲ့အိမ်ဘူရောရဲ့ဂေဟာဖြစ်တဲ့ဘလဲဟောက်စ်မှာတောက်ကြနေတွေ့ဆုံမှုရှိပါတယ်ဝန်ကြီးဝမ်ယီဟာသမရဂျိုးဘိုင်ဒန်နဲ့လည်းတောက်ကြနေမှာတွေ့ဆုံမယ်လို့ပြောလင်းရပါတယ်ဒီအတော့အတွင်းမာရင်စွာဖန်ဆီးခံရတဲ့ဆိုတဲ့အမေရိကန်နိုင်ငံသားတွေကိုတရုတ်အစိုးရကပြန်လွှတ်ပေးဖို့အမေရိကန်လွှတ်တော်ပိုင်းကတောင်းဆိုလိုက်ပြီးတောင်တရုတ်ပင်လယ်ပြင်ထဲတရုတ်စစ်တပ်ရဲ့ရန်လိုတဲ့လှုပ်ရှားမှုတွေအပေါ်မှာပြစ်တင်ဝေဖန်ခဲ့ပါတယ်ခင်ဗျာ။ရာပေါင်းများစွာသောရဲနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေဟာဂျာတာပရင်းကအမေရိကန်အရှေ့မြောက်ဘက်ချမ်းမှာရှိတဲ့မိန်းပြည်နယ်အတွင်ဖြန့်ချထားပြီးတော့လူ18ဦးတေဆုံးအောင်ပြစ်ခတ်သွားတဲ့တန်တရားရှိသူကိုဖမ်းမိနိုင်ဖို့ကြိုးပမ်းနေကြပါတယ်ဒီဖြစ်ရက်ကလူဆန်မြို့ငယ်လေးမှာရှိတဲ့ဘားနဲ့အကင်ဆိုင်မှာဖြစ်ပွားခဲ့ပြီးအသက်40အရွယ်တနတ်သမားကပြစ်ခတ်သွားတာလို့တန်တရာရှိနေတာပါရဲတပ်ဖွဲ့သတင်းအရတနတ်သမားဟာ Robert Cut ဆိုသူဖြစ်ပြီးအရန်အန္တရာယ်ရှိသူဖြစ်စဉ်းစားထားကြဖို့လိုတယ်လို့မင်းပြည်နယ်ရဲချုပ် William Ross ကပြောပါတယ်အကယ်၍သူ့နဲ့ပတ်ပင်တိုးခဲ့ရင်တော့သူ့ကိုခံချတာတဲ့ရဲကိုချက်ချင်းအကြောင်းကြားကြဖို့ရဲချုပ် Ross ကတတိပေးထားပါတယ်တနတ်သမားခတ်ဟာတနတ်ပစ်ခတ်လေ့ကျင့်ပေးရေးဆရာတူဦးဖြစ်တယ်လို့အမေရိကန်အရန်တပ်ဖွဲ့ဝင်တူလည်းဖြစ်တယ်လို့ရဲတပ်ဖွဲ့ကဆိုပါတယ်သူနဲ့ပတ်သက်တဲ့မကြသေးခင်စေးမှတ်တမ်းတွေအရသူဟာစိတ်ကျမ်းမာရေးချိုးယွင်းနေပြီးဘောလင်းအားကစားဆိုင်တစ်ခုထဲဝင်သွားပြီးတော့တံတောင်းထိုးမောင်းမြန်တနတ်နဲ့ပစ်ခတ်သွားတာပါအဲဒီနောက်12မိနစ်လောက်အကြာအနီးဝန်းကျင်မှာရှိတဲ့စကင်မက်ဂီဆိုတဲ့ဘားနဲ့အကင်ဆိုင်ကိုထပ်ဝင်ပြီးတော့ပစ်ခတ်ခဲ့တာလို့ဆိုပါတယ်ဘောလင်းဆိုင်ပြစ်ခတ်မှုအတွင်း9ဦးသေဆုံးပြီးတော့ဘားဆိုင်မှာ10ယောက်သေဆုံးသွားပါတယ်။အခြား3ဦးကတော့ဆေးရုံရောက်ချိန်မှာသေဆုံးပါတယ်။ဒီပြစ်ခတ်မှုအတွင်းတန်ရာရသူ13ဦးရှိပါတယ်ခင်ဗျာ။အရှေ့အလယ်ပိုင်းဒေသတင်းမာမှုရဲ့ရက်ခတ်မှုကြောင့်အမေရိကန်ပြည်ထောင်စုအတွင်းမှာရှိတဲ့ Jew Arab Muslim အတိုင်းဝိုင်းတွေအပေါ်ချင်းချောက်မှုတွေတိုးလာနေပြီးအမေရိကန်အမိမြေလုံခြုံရေးဌာနနဲ့ရဲဌာနတွေကအခြေအနေကိုအနီးကစောင့်ကြည့်နေကြပါတယ်။ ချင်းချောင်းမှုအတိုင်းအတာနဲ့အရေးအတွက်တိုးလာနေပြီးဖျားရှိခိုးကြောင်းတွေကိုဘုံခွဲတိုက်ခိုက်မယ်လို့ချင်းချောက်တာမျိုး Jew Arab American နဲ့ Muslim အတိုင်းဝိုင်းတွေကိုတိုက်ခိုက်ဖို့ online ကနေတိုက်တွန်းနှိုးဆော်တာစတာတွေလည်းပါဝင်တယ်လို့အမိမြေလုံခြုံရေးဌာန DHS နဲ့ Federal စုံစမ်းရေးစစ်ဆေးရေးဘူရို FBI တို့ကလည်းဗုဒ္ဓနေ့ညနေပိုင်းကသတိပေးချက်ထုတ်ပြန်ပါတယ်။အောက်တိုဘာ14ရက်နေ့ကနေ6ဒီ6ရက်6နှစ်သားအရွယ်ပါလက်စတိုင်းအမေရိကန်ကလေးငယ်တူတေဆုံးခဲ့ရပြီးသူ့ရဲ့မိခင်ဒဏ်ရာရရှိသွားခဲ့တဲ့ဓာတ်ထိုးတိုက်ခိုက်မှုဖြစ်ရပ်ကိုထောက်ပြထားပါတယ်။အောက်တိုဘာ9ရက်နေ့ Hamas ကဣသရေလကိုဝန်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူ1400ကျော်တေဆုံးခဲ့ရပြီးချိန်ကလေးကနေပြီးတော့အမေရိကန်ပြည်ထောင်စုအတွင်းနယူးယောက်လော့စ်အန်ဂျလိစ်ဝါရှင်တန်ဒီစီအပါအဝင်ဒေသအတော်များများမှာလုံခြုံရေးတင်းကျပ်ထားပါတယ်။အစ္စရေးကလည်းဟာမတ်အခြေစိုက်ရာဂါဇာကိုဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်လူ6500ကျော်သေဆုံးခဲ့ပါတယ်။အခုလိုပဋိပက္ခတွေရဲ့လှုပ်ဆောင်မှုကြောင့်အစွန်းရောက်အကြမ်းဖက်တိုက်ခိုက်လိုသူတွေတဦးတည်းအထူးကြံအစွန်းရောက်နေသူတွေရဲ့ကြီးမားတဲ့ချင်းချောက်မှုတွေဆက်ဖြစ်လာနိုင်တယ်လို့ DHS နဲ့ FBI တို့ကသတိပေးထားပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုညာဝင်းအောင်ကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေတလဲတင်ပြပေးပါပါ။အရင်ဆုံးကတော့ထိုင်းနိုင်ငံမှာကျင်းပနေတဲ့အာဆီယံကော်ဖီပြပွဲအကြောင်းပြောပြပါမယ်။နိုင်ငံပေါင်း40ကဧည့်သည်ပေါင်း 25,000 ကျော်လာရောက်ကြည့်ရှုတဲ့အထိဆွဲဆောင်နိုင်လိမ့်မယ်လို့ခန့်မှန်းထားတဲ့18ကြိမ်မြောက်ဒီ2023ခုနှစ်အာဆီယံကော်ဖီပြပွဲမှာမြန်မာနိုင်ငံကကော်ဖီလက်ဖက်ရည်နဲ့တခြားစားသောက်ကုန်လုပ်ငန်းရှင်တို့လည်းပါဝင်ပြသကြပါရယ်။ဒီပွဲကိုကိုယ်တိုင်သွားရောက်သတင်းယူထားတဲ့မန်းညွညွလင်းကအပြည့်စုံပြောပြပါမယ်ရှင်။
မြန်မာနိုင်ငံကကော်ဖီအပါအဝင်ဒေသထွက်ကုန်တချို့နဲ့ပြုလုပ်ထားတဲ့စားသောက်ကုန်တွေပြသထားတဲ့ဆိုင်ငန်းကိုထိုင်းနိုင်ငံဘန်ကောက်မြို့ဘီတိုက်ခမကြီးမှာကျင်းပနေတဲ့18ကြိမ်မြောက်အာဆီယံကော်ဖီပြပွဲကြီးမှာတွေ့ရပါတယ်။နိုင်ငံတကာပြပွဲကြီးဖြစ်တာကြောင့်မြန်မာကော်ဖီနဲ့မြန်မာစားသောက်ကုန်တွေကိုနိုင်ငံတကာကိုထုံးဖောက်နိုင်အောင်လာရောက်ပြီးခင်းကျင်းပြသကြတာဖြစ်တယ်လို့လုပ်ငန်းရှင်တွေကဆိုပါတယ်။
ဒီကကျမတို့မြန်မာနိုင်ငံကဒီကော်ဖီထွက်ကုန်တွေဒေတာထွက်ကုန်တွေပေါ့နော်အဲတီးတွေကော်ဖီအဲ့ဒါတွေကိုကျမတို့ကဒီ ASEAN မှာပေါ့အကုန်လုံးမြင်သိစေခြင်းနဲ့ဒီ ASEAN နိုင်ငံတွေမှာအကုန်လုံးဒီဥစ္စာကိုကျမတို့ထုတ်ကုန်မြန်မာထုတ်ကုန်ဆိုပြီးတော့ဟိုဥစ္စာခေါ်ရင်းဝင်ကြွားစာနဲ့ပေါ့နော်အကောင်းဆုံးထုတ်နိုင်တယ်ဆိုတာပြချင်ပါတယ်ရှင့်အခုကကျမတို့ဒီငွေကြိုးကြားဆိုလို့ရှိရင်ဒီရှမ်းပြည်နယ်ကထွက်တဲ့ချင်မောင်တီး Green Tea ကနေရွှေဟို 100% organic ပေါ့နော်ပြီးလို့ရှိရင်ဒီရှမ်းပြည်နယ်ဒေသကထွက်တဲ့အဲအာလူကျော်ပေါ့ snack ပေါ့နော်ပြီးလို့ရှိရင်ဒီပြုံးတွေက coffee region နောက်ဒီ soup coffee ပြီးလို့ကျွန်တော်တို့မြန်မာနိုင်ငံထုတ်တဲ့ဒီ fish နဲ့ပတ်သက်တဲ့ product တွေအခုလာပြလာပါရှင့်
ကျွန်တော်တို့ဒီပွဲလာတာတော့မန္တလေးတော့ပြောမယ်ဆိုလို့ရှိရင်တော့ဒါကတော့ဟိုအစိုးရစီစဉ်ပေးတဲ့နေနဲ့လာတာတော့မဟုတ်ပါဘူးခင်ဗျာဒါကတော့ကျွန်တော်တို့ပုံကြီးကနေလည်းတရားလာပြီးတော့ပြသတာဖြစ်ပါတယ်ဒါကျွန်တော်တို့ဒီညီမရဲ့ကော်ဖီလေးကိုဒီယူရီးယားမှာတဆင့်ဒီကမ္ဘာကိုတည်သွားအောင်အဓိကတော့တည်စီခြင်းတဲ့သဘောနဲ့ပို့လာပြီးတော့ပြသတာဖြစ်ရပါတယ်ဟုတ
်ငားကနေစားတောက်ကုန်တွေထုတ်လုပ်တဲ့လုပ်ငန်းရှင်ကလည်းနိုင်ငံတကာကိုအစ်စ်မီဖြန့်ချီဖို့အခုလိုလာရောက်ပြသတာဖြစ်ပြီးမြန်မာနိုင်ငံကလက်ရှိအနေအထားတွေကြောင်းထုတ်လုပ်မှုတွေမှာတော့အခက်အခဲတွေအများကြီးရှိတယ်လို့ပြောပါတယ
်ကျမတို့နိုင်ငံမှာမီးမမှန်ဘူးမီးမမှန်တဲ့အခါဥပမာကျမကိုကီးဆိုရင်မရဲ့ဖုတ်နေရင်ဘရိတ်ဖြစ်သွားတယ်မင်းမမှန်တော့ကျမတို့ဘယ်နည်းတော့မလဲဆိုလာနဲ့ချောက်အောင်မလားကျမဆိုအထုအချောက်ခံနေပြီစေကျမဆိုလာနဲ့ချောက်တယ်လေဆိုလာနဲ့ချောက်ပြီးတော့မှရေတက်ကိုထုတ်မယ်ဆိုမှကျမချောက်ခံစက်ကြီးကိုသုံးတာပေါ့လေအဲဒါမျိုးတွေကိုသုံးရတယ်ခက်ခဲအများကြီးပဲအမကျမဘယ်လိုပြောပြအောင်မလဲရှိတယ်နည်းပညာတွေလည်းလိုတယ်ငွေကြီးတွေလိုတယ်ဟိုအကယ်၍ပေါ့နိုင်ငံတကာပေါ့ကျမတို့ဗမာပြည်ကလူတွေကိုလောက်ကခွင့်လန်းရကျင်နေပေါ့နော်လောက်ကဈေးကျင်နေပေါ့ရလဲရစေကျင်နေဆိုရင်ကျမတို့နဲ့ပူးပေါင်းမယ်ဆိုတော့ကျမတို့အသေးချလုပ်ပေးတယ်အသေးချလုပ်ပေးဆိုတော့ကျမတို့ကိုယ်တိုင်ငွေတွေလည်းပရိုက်တာအမြဲလုပ်နေတဲ့အခါကျတော့ဒါကသူတို့ရဲ့အကူအညီနဲ့ကျမရဲ့နည်းပညာနဲ့ကျမရှိမှရှိတဲ့ကုန်ကျန်းနေနဲ့ကျမတို့ရှိရလူဆွမ်းအားပေါ့အနေနဲ့ကျမတို့က plus လုပ်ပေးတာပေါ့အမရဲ့ပူးပေါင်းပြီးတော့မှကျမတို့ဘယ်လောက်နိုင်တယ်လဲဘယ်လောက်လုပ်ပေးနိုင်တယ်လဲပေါ့နော်နောက်ဆုံးပေါ့ကျမတို့မှအင်္ဂလိပ်စာသင်ပေးမယ့်ဆရာမတွေပါရှိပါတယ်အမအဲအဲ့ဒါမျိုးလေးပေါ့အဲ့ဒါလေးကျွန်တော်တို့သင်ပေးပါတယ်အမ
မြန်မာနိုင်ငံမှာငွေစည်းမတည်ငြိမ်မှုကလည်းစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ကုန်ထုတ်လုပ်မှုတွေမှာအဆင်မပြေမှုတွေကြုံတွေ့ကြရတယ်လို့လည်းဆိုပါတယ
်။ကျွန်တော်တို့မှာကအခုမြန်မာနိုင်ငံမှာထုတ်ကုန်ထုတ်ရတဲ့ကျွန်တော်တို့ manufacturing production ကျွန်တော်တို့အရင်အခက်အခဲလေးတွေရှိကြပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဒီ packaging တွေကအစနိုင်ငံသားမှယူရတာရှိတယ်။ဒီငွေစည်းမတည်ငြိမ်တဲ့အတွက်ဘတ်စည်းတွေ၊ယွမ်စည်းတွေ၊ဒေါ်လာစည်းတက်တဲ့အတွက်ကျွန်တော်တို့ကုန်ကျန်းဝယ်ပြီးရတာမှဟို crisis တွေကြုံရတာပေါ့နော်။ရစ်ယူပြီးကျမတို့ကထုတ်လို့နေရတယ်။ကုန်ချောကလည်းကျမတို့ကကုန်ချမ်းကသူတို့ကပစ္စည်းတွေကဈေးအမြင့်နဲ့မတည်ငြိမ်တဲ့ဈေးအတက်ကျရှိတယ်။ဒါပေမဲ့ကျမတို့ကဒီကုန်ချောမှာပေါ့ value အတက်လည်းဖြစ်အောင် reasonable fair price လည်းဖြစ်အောင်ကျမတို့စ조사ပြီးတော့ထုတ်လို့နေရပါတယ်ရှင
်။ကရင်ပြည်နယ်တန်တောင်ကြီးဒေသထွက် coffee ကိုလည်းအဲ့ဒီပြကန်းမှာတွေ့ခဲ့ရတာပါ။ဟု
တ်ကဲ့ကျမတို့အတွက် first time မှာဟောဟိုပထမဆုံးကျမတို့ဒီပေါ့ဒီ YWC ပေါ့နော်ကျမတို့တော့ဒီ social enterprise အနေနဲ့ပဲပထမဆုံးကျမတို့ဒီကရင်ဒေသထွက်ကုန်ပေါ့နော်အနေနဲ့ပထမဆုံးပြရတဲ့အခါပါအဲနိုင်ငံတကာကတော့အခုပထမဆုံးစပြီးတော့ပေါ့နော်ကျမတို့ထွက်ပြရတဲ့အခါပေါ့နော်ကျမတို့ရဲ့ဒီ enterprise အနေနဲ့ပေါ့နော်အဲကျောင်းလေးဒီမှာပေါ့လာပြရတဲ့အထက်မှာ coffee ရယ် tea ပြီးပေါ့နော်ဒီ coffee green tea ပါတယ်ပြီးရင်ဟိုစပေါ့ကျောင်းတို့ rose bean ပါတယ်ပေါ့နော်ဟုတ်အခက်ခဲတွေကတော့ဟိုကျမတို့အခုအချိန်နေနေကတော့ကျမတို့တွေဟိုရှိတဲ့ဟာကိုပဲကျမတို့တွေယူပြီးတော့လာခဲ့ရတာပေါ့နော်ဒါပေမဲ့အနာဂတ်မှာတော့ကျမတို့အကောင်းဆုံးဟိုလုပ်နိုင်ဖို့အတွက်ကတော့ကျမတို့အတွက်စိန်ခေါ်မှုတွေကတော့ရှိတယ်ဟိုကျတော့မမြင်နိုင်ဘူးပေါ့နော်ဒါပေမဲ့ရှိနေတဲ့အရာကိုပဲကျမတို့လောက်ဖို့အတွက်ပေါ့နော်ကောင်းဆုံးလုပ်ဖို့တော့စူးစမ်းနေပါတယ်လို့
ဒီပြပွဲမှာနိုင်ငံတကာကစီးပွားရေးလုပ်ငန်းရှင်တွေရဲ့ကော်ဖီလက်ဖက်ရည်၊ကိတ်မုံ၊ရေခဲမုံအပါအဝင်စားတောက်ကုံအမျိုးပေါင်း 8,000 ကျော်ကိုအောက်တိုဘာလ26ရက်နေ့ကနေ29ရက်နေ့အထိစိုက်ငန်းပေါင်း300နဲ့ခင်းကျင်းပြသထားမှာဖြစ်ပါတယ်ရှင်။ကျွန်မညညွန်းမှာ
မြန်မာနိုင်ငံကထုတ်ကုန်တွေပါဝင်ပြသတဲ့ထိုင်းနိုင်ငံကအာဆီယံကော်ဖီပြပွဲအကြောင်းကိုမန်ညိုလင်သတင်းပေးပို့ခဲ့တာပါရှင်။အခုဆက်ပြီးတော့ဒီအမေရိကန်ရောက်ထိုင်ဝမ်သားတွေဘယ်လိုနေရာတွေမှာအဓိကလုံလုံနေကြသလဲဆိုတာကြည့်အောင်ပါ။အမေရိကန်ပြည်တော်စုနောက်တောင်ပိုင်းအရီဇိုနာပြည်နယ်ဖီနီမြို့ဟာထိုင်ဝမ်တပိုင်းလျက်ကူပစ္စည်းချစ်ပြားလေးတွေထုတ်လုပ်တဲ့စက်ရုံရှိတဲ့နေရာပါ။ဒါဟာသမ္မတဂျိုးဘိုင်ဒန်ရဲ့အဓိကမူဝါဒဖြစ်တဲ့ဖုန်းကနေကားအထိအရာအလုံးမှာအသုံးပြုလို့ရတဲ့ကွန်ပျူတာချစ်ပြားခန္ဓာမှာနိုင်ငံရဲ့ခြားထုတ်လုပ်မှုအပေါ်မိခိုနေရတာကိုရှော့ချနိုင်ဖို့နဲ့ပြည်တွင်းထုတ်လုပ်မှုကျွမ်းမြင့်နိုင်ဖို့အရည်ရွယ်တဲ့အစီအစဉ်တွေကတစ်ခုဖြစ်ပါတယ်။ဒီဆက်ယုံမှာအလုပ်လုပ်ဖို့အမေရိကန်ကိုပြောင်းရွှေ့လာတဲ့ထိုင်ဝမ်အလုပ်သမားအများပြားကတော့နိုင်ငံတစ်မှာအသားတရနေထိုင်နိုင်ဖို့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ဒီအကြောင်းကိုတော့ကိုငင်းချဲအေးကပြောပြပါမယ်ရှင်။
အဒန်လူဟာဝင်းရမြေထိုင်ဝမ်ကျွန်းမကြီးရဲ့အနောက်ပိုင်းကတိုင်ချုံမြို့ရဲ့အပြင်ဘက်ကိုထွက်ပြီးကဘာကြီးကိုတွေ့ကြုံထိတွေ့ခန်းစားခြင်းတူပါသူဒီလိုလုံနိုင်မှုအခွင့်အလမ်းကလွန်ခဲ့တဲ့6လလောက်မှာပဲရောက်လာခဲ့ပါတယ
်။ကောင်းဟောင်ကုန်စည်ရော
အဲ့ဒီအချိန်တုန်းကကျွန်တော်ကုမ္ပဏီကဝန်ထမ်းတွေကိုအမေရိကန်ကိုပို့နေတော့ကျွန်တော်ဒီကိုလာဖို့ရွေးချယ်ခဲ့ပါတယ်
။လူဟာကဘာအကြီးဆုံးဆီမီကွန်ဒက်တာဒီဗိုင်းလျက်ကူပစ္စည်းချစ်ပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီဖြစ်တဲ့ထိုင်ဝမ်ဒပိုင်းလျက်ကူပစ္စည်းထုတ်လုပ်ရေးကုမ္ပဏီ TSMC ရဲ့ဝန်ထမ်းတူပါသူဟာထိုင်ဝမ်ကနေ TSMC စက်ရုံရှိတဲ့ Definix မြို့ Arizona ပြည်နယ်ကိုပြောင်းရွှေ့လာတဲ့ရာနဲ့ခြေတဲ့အလုပ်သမားတွေတဲကတူလဲဖြစ်ပါတယ်
သူ我们每天就是还是有蛮多事情
要နေတိုင်းတစ်ခုမဟုတ်တစ်ခုနဲ့ကျွန်တော်တို့အရန်အလုပ်များပါတယ်ထိုင်ဝမ်မှာတော့ chip တွေကိုအလုံးအရင်နဲ့ထုတ်လုပ်နေတာကြောင့်ထုတ်လုပ်မှုဘိုင်းကိုအာရုံစိုက်ရပါတယ်ဒါပေမဲ့ကျွန်တော်ဒီကိုရောက်ပြီးနောက်အမေရိကန်မှာကအခုလောလောဆယ်ထုတ်လုပ်မှုမစသေးပါဘူးစပြီးတင်ယူတဲ့အဆင့်ပဲရှိပါသေးတယ်
ဒီစက်ရုံဟာ chips နည်းပညာပစ္စည်းထုတ်လုပ်ရေးကိုနိုင်ငံခြားမှာမထားတော့ဘဲ American မြေပေါ်မှာပဲ chips ပြားတွေထုတ်လုပ်ရေးတိုးမြှင့်ဖို့ကြိုးစားနေတဲ့သမ္မတ Joe Biden ရဲ့အဓိကအုတ်မြစ်အစီအစဉ်တစ်ခုလည်းဖြစ်ပါတယ် TSMC ရဲ့ Definix မြို့ကစက်ရုံမှာ American နဲ့ Taiwan လုပ်သားတွေတွဲလုံနေကြပြီးတစ်ဖက်မှာလည်းစိန်ခေါ်မှုတွေကရှိနေပါတယ
်我们平常讲中文讲习惯了
ကျွန်တော်တို့က Mandarin တရုတ်ဘာသာစကားကိုပဲပြောခဲ့ကြတာပါအခုအချိန်မှာတော့အမေရိကန်နေနဲ့တွဲပြီးအလုပ်လုပ်နေရတော့အင်္ဂလိပ်လိုပြောင်းပြောရတော့မှာပါနည်းနည်းတော့အားထုတ်ရပါမယ
်ဂျူလီဆန်းကတော့မတူကွဲပြားတဲ့ယဉ်ကျေးမှုတွေကြားအခက်ခဲတွေရှိတာကိုသိနာလေသူပါသူက Phoenix ကတရုတ်နှစ်ချင်းခရီးရန်ဖျားเจ้าမှာအင်္ဂလိပ်စာသင်ကြားပေးနေသူဖြစ်တယ်လို့ TSMC မှာလုပ်တဲ့ American ဝန်ထမ်းတူဦးရဲ့ဇနီးလည်းဖြစ်ပါတယ
်။တောင်ဆိုင်ထိုင်ချီတန
် American ကုမ္ပဏီတစ်ခုမှာအလုပ်လုပ်တာနဲ့ရှင်ရင် TSMC မှာအလုပ်လုပ်တာမတူပါဘူး။ ဒါကြောင့်ထိုင်ဝမ်ကလာတဲ့အလို့သမားပဲဖြစ်ဖြစ်အမေရိကန်ကလို့သမားပဲဖြစ်ဖြစ်ဘာသာစကားယဉ်ကျေးမှုနဲ့မတူညီတဲ့နေမှုထိုင်မှုပုံစံတွေကိုကျင့်သုံးမှုလိုအပ်တဲ့အတွက်ကြောင့် PR တွေအားလုံးမှာရှိနေတာတဲ့
တို့ရောရှိရင်တဲ့ဒီဖောင
်ဖျားเจ้าရဲ့တင်းဦးစရာမိုက်ကယ်လင်းကတော့ထိုင်ဝမ်ကလာတဲ့ TSMC ဝန်ထမ်းတွေရဲ့အိမ်အောင်ဘက်တွေအတွက်ဒီလိုအင်္ဂလိပ်စာနဲ့ယဉ်ကျေးမှုဆိုင်ရာတွေသင်ပေးတဲ့သင်တန်းမျိုးလိုအပ်နေကြောင်းတွေးမြင်ပြီးဒီသင်တန်းကိုဖွင့်ခဲ့တာပါ
ဒီလိုမျိုးဘာသာစကားယဉ်ကျေးမှုမတူညီတာကြောင့်ကြုံရတဲ့အခက်အခဲတွေကိုကျွန်တော်ကိုယ်တိုင်လည်းရင်ဆိုင်ခဲ့ရဘူးပါတယ်။ဒါတွေနားလည်ပြီးဆိုတာနဲ့အခက်အခဲအတားအဆီးမရှိပဲအများနဲ့ဆက်သွယ်စကားပြောဆက်ဆံနိုင်မှာပါ
။ TSMC ဝန်ထမ်းတဦးရဲ့ဇနီးဖြစ်သူမြောက်ဖင်ချူးကတော့ဒီသဏ္ဍာန်တက်နေသူတို့ပ
ါ觉得也是
ဒီတန်းတွေတက်ပြီးမှဒီနေ့မှနေထိုင်တဲ့သူတွေစကားပြောပုံကြမှာမဟုတ်ဘသူကွဲပြားတဲ့ယဉ်ကျေးမှုပွဲတော်တွေအကြောင်းပို့ပြီးတော့သိလာမယ်ဒါတွေကချမပို့ပြီးသိနာလေခြင်းတဲ့အရာတွေပ
ါ就是差别所以这也是我最想要了解的部分
ထိုင်ဝမ်ကနေအခုလိုလူတွေအမြောက်အများပြောင်းရွှေ့လာတာက Phoenix မြို့ရဲ့ဒီအပိုင်းမှာစီးပွားရေးအရာလဲထောက်ကူပြုပါတယ်အရင်တော့ကလူမနေတဲ့တိုက်ခန်းတွဲတွေကအခုဆိုရင် TSMC ကုမ္ပဏီဝန်ထမ်းတွေစုဝေးနေကြတဲ့ရွာလေးဖြစ်လာပါပြီAustin Gadron ကတော့ PSMD ဝန်ထမ်းရွာနီးကစားတော့ဆိုင်မှာမန်နေဂျာလုပ်နေပြီပါ
They have booked like the entire
သူကဒီတိုက်ခန်းတွဲအဆောင်ကြီးတစ်ခုလုံးကိုယူလိုက်ကြပါတယ်အရင်လူမရှိတဲ့နေရာမှာဆန်ဖွင့်ထားသူအနေနဲ့ပြောရရင်တော့ဒါကတိတ်ကိုကောင်းပါတယ်ဒါမျိုးစိတ်ကူးတော်မှမမြင်နိုင်ခဲ့ပါဘူးရုတ်တရက်လူတွေအများကြီးဒီနေရာကတိုက်ခန်းတိုင်းမှာဝင်လာကြတာပါကျွန်တော်တို့ဆန်ရောင်းကောင်းတော့မှတိတ်ကိုတွေ့ကြပါတယ
်လူကတော့ဂျာရက်တွေမှာသူအလုတ်ကပြန်လာရင်နည်းနည်းပြင်းစရာကောင်းတယ်လို့ပြောပါတယ်ဒါပေမဲ့သတင်းဘက်ကစနေတနေ့ကနေမှဆိုရင်တော့ပြင်ထွက်လဲပြီးမရောက်ဖူးသေးတဲ့နေရာတွေသွားကြည့်လေပတ်ဖို့ကြိုးစားနေတယ်လို့ဆိုပါတယ
်။မေတောက်ရတဲ့ phòng နိုင်ကဖုန်းကြီး။
ပေါ်လီယာတိုင်းရှူကင်းတွေကအမခန့်ပါပဲ။ထိုင်ဝမ်မှာဒါမျိုးမမြင်ခဲ့ဘူးပါဘူး
။သူတို့အတွက်ကတော့ Madrin တရုတ်စကားကနေအင်္ဂလိပ်လိုပြောင်းလေ့လာပြောရသလိုမျိုးပါပဲ။ထိုင်ဝမ်ရဲ့စိမ့်လက်နဲ့ရှုမြော်ခြင်းတွေမြင်ခဲ့ရကနေ American နောက်တောင်ပိုင်းတဲခန္ဓာမြင်ကွင်းကထူးခြားလို့နေပါတယ်။
view ရဲ့သတင်းတောက် Stella Sue Finney မြို့ကနေပေးပို့ထားတဲ့သတင်းကိုကိုကြီးကြီးအေးကတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ဒီလျှက်စစ်ကားထုတ်လုတာအသုံးပြတာတွေကဘာတဝက်မှာပိုးပြီးတော့တွင်ကျလာနေတဲ့အခြေအနေကိုလည်းပြောပြပါမယ်။ကဘာတဝက်လျှက်စစ်ကားအသုံးပြမှုတွေပိုးပြီးတော့များလာနေတာနဲ့အမျှအနာဂတ်ကအများစုကလျှက်စစ်ကားတွေဖြစ်လာတော့မှာပါလား။သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလိုလားသူတွေနဲ့ကားထုတ်လုသူတွေကဒီလိုဖြစ်လာဖို့ဘယ်လိုကြိုးပမ်းနေကြပါလဲ။ AB သတင်းဆောင်ပါတချို့ကိုအခြေခံပြီးတော့ဦးတင်မောင်တန်းကတင်ပြထားပါတယ်ရှင်။
ခုအချိန်မှာရောင်းကနည်းနည်းအေးသွားပြီမဲ့အနာဂတ်ကားတွေကလက်စစ်ကားတွေဖြစ်လိမ့်မယ်လို့ထုတ်လုပ်သူတွေကရောတဘာဝပတ်ဝန်းကျင်ထိန်းသိမ်းရင်မူဝါဒချမှတ်သူတွေနဲ့တက်ကြွလှုပ်ရှားသူတွေကပါယူဆကြပါတယ်ဆွီဒင်နိုင်ငံစတော့ဟ်ဟ ோம் မြို့တော်မှာတော့တက်စီနဲ့ဒီဇယ်ကားတွေမြို့လေကောင်းရောင်းဝယ်စီကားရနေရာကိုမဝင်ရလို့2025ခုနှစ်မှာပိတ်ပင်မဲ့စီမံကိန်းကိုမြို့ကောင်စီကရေးဆွဲနေပါပြီစတော့ဟ်ဟ ோம் မြို့ရဲ့တည်ယူပို့ဆောင်ရင်းနဲ့မြို့ပြပတ်ဝန်းကျင်ရေးရာဒုတိယမြို့တော်ဝင် Last Strong Grand ကအခုလိုပြောပါတယ
် So there are many cities in the world talking about air quality and also in combination
လူတို့ရည်သွေးကြောင်ပြောနေကြတဲ့မြို့တွေကဘာမှအများကြီးရှိပါတယ်ဒီမှာကျွန်တော်တို့လုပ်လို့ရတာကတော့ခေမီတိုးတက်ဆုံးသဘောထိခိုက်တဲ့ဓာတ်ငွေထုတ်လုပ်မှုကင်းတဲ့နယ်မြေဖြစ်ပါတယ်ဒီထဲမှာကားတွေတည်ယူပို့ဆောင်ရေးယာဉ်တွေနဲ့ကုန်တင်ကားတွေပါဝင်ပါတယ
်ရွေးချက်ကတော့လူတို့ညဉ့်ဉန်းမှုကင်းရေးအသားစူညမ်းမှုနယ်ပယ်ရေးနဲ့လျှက်စစ်ကားအသုံးပြုရေးတို့ပဲဖြစ်ပါတယ်ဂျပန်နိုင်ငံတိုကျိုမြို့တော်မှာတော့လင်းနစ်ကြာရက်သွားခဲ့တဲ့ကားပြပွဲကိုအောက်တိုဘာလ28ရက်နေ့မှာအများပြည်သူကိုပြန်လည်ပြသခဲ့ပါတယ်။ပြထားတဲ့ကားတွေကလျှက်စစ်ကားတွေပါ။ဒီကားပြပွဲမှာဂျပန်ကားကုမ္ပဏီတွေအပြင်ဂျာမနီက Mercedes Benz နဲ့တရုတ် BYD တို့ကလည်းပါဝင်ပြသကြပါတယ်။ဒိုတာကုမ္ပဏီဥက္ကဋ္ဌကိုကြီးဆော်တိုရဲ့အမည်အရလာမယ့်လျှက်စစ်ကားတွေကမောင်းဖို့တည်းမကပါဘူး။ကားဆိုတာဘဝနေထိုင်မှုပုံစံရဲ့အဆက်ဖြစ်ပါတယ်။သူကအခုလိုပြောပါတယ်
။ခရမကပလက်တဖောင်းတနရီ။お客様自身が
誰が占領ဖြစ်လာမှာပါ။တုံးကြတဲ့သူတွေကသူတို့ရဲ့တံပိုးထားမှုတွေကိုဖြန့်တက်ကြပါလိမ့်မယ်။ထုတ်လုပ်ရောင်းဝယ်မှုကွင်းဆက်မှာလုပ်ငန်းအသစ်ဖြစ်လာနိုင်စရာတွေ၊ပြွဲပဲ့အသစ်တွေပိုပြီးရှိလာပါလိမ့်မယ်
။ဒီမှာပြထားတဲ့ကားတွေကမကြခင်လမ်းတွေပေါ်ကိုရောက်လာမှာတော့မဟုတ်သေးပါဘူး။လက်ရှိကားဆိုတဲ့နားလေချက်နယ်နိမိတ်ကိုအခုပြထားတဲ့ကားအယူဆတွေကချက်ထားကြတာပါအထူးသဖြင့်ကားပုံစံတာနဲ့ပတ်သက်လို့ပါမာဇာကသူ့ရဲ့အမွန်တင် SPEV ကိုပြထားပါတယ်မာဇာရဲ့အလုပ်အမှုဆောင်အရာရှိချုပ်မာဆာဟီရိုမိုရိုကအခုလိုပြောပါတယ်
マツダは私たちが愛してやまない車をどういう
存在にしていたのか。あの子がやすいか、どかんぴゃ、ぴないめ、人類を飛び入れ、マスターマーチのルーパインピャチェシシ、グリーティディ、ロサオンリバレ。バチョンレスソロ、アンオンロケ、ガーゼーハ、ルリエ、ボワリゴ、ピワ、シナイデスソレ、マジャイメレレ、ヨジチェ、チョロロマ、シニダ、ジャマ。
やすいか、ロマンデゴディア、ウィナーヘラジャオ。ウェルワーがロロシャシャピラダゴ、オトガエディダーマーク・ディス・ホーガー、アクルピョバレ。
The rise of EVs, particularly in China, that are now being exported all over the world with lower prices.
アトゥーデビエディオマ、レセガウェイラゲラジャオ、ジャパンアバウェン、カバトワマ、レセガディトゥエントロムガ、デゲゴ、シェンホンヤラゲバレ。ティオガガバゴ、アネゼネ、レセガリ、テンポニラゴ。ဂူဒီမာမြင်နေရတဲ့အယူအဆတွေနဲ့လက်စစ်ကားတွေကိုလာမဲ့2နှစ်3နှစ်အတွင်းမှာကမ္ဘာကိုရောင်းနိုင်ခြင်းမှာရောင်းနိုင်အောင်မှာပါအခုအခါမှာလက်စစ်ကားဝယ်လိုအားကလည်းနည်းနည်းအေးနေတာပါဒါပေမဲ့ဂျပန်ကုမ္ပဏီတွေကထုတ်မဲ့အခုပြထားတဲ့ကားတွေဈေးကွက်တွေရောက်လာပြီဆိုတဲ့အခါမှာတော့ဝယ်လိုအားဒုတိယလှိုင်းဖြစ်လာလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ
်ကမ္ဘာလက်စစ်ကားအရောက်မှာတရုတ် BYD နဲ့ American Tesla ကဦးဆောင်နေတာပါတရုတ် BYD ကတက်တမ15တန်းကျော်တက်စလာကတက်တမ31တန်းရောင်းထားကြပါတယ်ဂျပန်ကုမ္ပဏီတွေကနောက်ကျန်နေကြတာပါဒီနှစ်ပထမ6လမှာတိုယိုတာကလက်စစ်ကားစီးရေ6000ခွဲရောင်းရပါတယ်2026မှာတက်တမ5တန်း2030မှာ3တက်တမ5တန်းရောင်းရဖို့ရထားပါတယ်နိုင်ငံတကာစွမ်းရည်အေဂျင်စီရဲ့အလို့ရဆိုရင်တော့လက်စစ်ကားကဂျပန်မှာကားစီးခွဲရဲ့900ခန့်နှုန်းပဲရှိသေးတာပါအမေရိကန်မှာလည်းဆယ်ခန့်တော့အောက်မှာပဲရှိပါသေးတယ်2030ရောက်တဲ့အခါအမေရိကန်မှာရောင်းတဲ့ကားရဲ့အနည်းဆုံး54ရာခိုင်နှုန်းကလက်စစ်ကားဖြစ်ဖို့သမ္မတဂျိုးဘိုင်ဒန်ကတော့တွန်းအားပေးနေပါတယ်တရုတ်မှာတော့ရောင်းရတဲ့ကားရဲ့သုံးပုံတစ်ပုံကလက်စစ်ကားဖြစ်နေပါပြီကျွန်တော
်အနာဂတ်မှာကားအများစုကလက်စစ်ကားတွေဖြစ်လာတော့မလားသုံးသပ်ထားတဲ့ဆောင်းပါးကိုတော့ဦးတမောင်တန်းကတင်ပြပေးခဲ့တာပါရှင်တောင်ကိုရီးယားနိုင်ငံမှာလူအုပ်ပြီးတည်ဆုံရတဲ့ဖြစ်ရမျိုးတွေချက်မကြုံရအောင်အစိုးရကဘာတွေဘယ်လိုကြိုးပမ်းဆောင်ရွက်နေသလဲဆိုတာကိုတလဲတင်ပြပေးပါဦးမယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလနှောင်းပိုင်းတုန်းကတောင်ကိုရီးယားနိုင်ငံဆိုးမြို့တော်ရဲ့လူနေထူထပ်တဲ့အီတဲဝမ်အရက်ကလမ်းကျဉ်လေးထဲမှာလူတွေတိုးဝေသွားလာရင်လူအုပ်ပြီးလို့တည်ဆုံသူအယောက်160လောက်ရှိခဲ့ပါတယ်။ဒီလိုဖြစ်ရမျိုးချက်ပြီးတော့မကြုံရစေဖို့အတွက်တောင်ကိုရီးယားဆိုရကငရေတုနည်းပညာ AI စနစ်သစ်တစ်ခုစမ်းသပ်လူချင်းလှုပ်ဆောင်နေပါတယ်ဒီအကြောင်းရိုက်တာသတင်းဆောင်မကိုတော့မအီတန်စင်ကတင်ပြပေးထားပါရဲ့ရှင
်တောင်ကိုရီးယားနိုင်ငံမှာအရင်နှစ်အောက်တိုဘာလနှောင်းပိုင်းလူသွားလာများတဲ့အီထဲဝမ်အရက်မှာလူပြိမိပြီးတော့လူရောက်တရာကျော်တိတ်ဆုံးခဲ့တဲ့ဖြစ်ရမျိုးထပ်ပြီးတော့မကြုံရအောင်လို့စိုးမြို့တော်အစိုးရကနောက်ဆုံးပေါ်နည်းပညာကိုပါအသုံးချပြီးတော့လှုပ်ဆောင်နေပါလေ
임파의숫자를다니면적당
နောက်ဆုံးအသိပ္ပံနည်းပညာတွေကိုသုံးပြီးအချိန်ပြည့်စောင့်ကြည့်ရင်လူအုပ်ခြေတွေကိုထိန်းညှိနိုင်ပြီးပြည်သူတွေကိုကာကွယ်တဲ့နည်းလမ်းကိုအလေးပေးလေ့ကျင့်ခဲ့ပါတယ်။ test 2 mm မှာလူဘယ်နှယောက်ရှိလဲဆိုတာကိုတွက်ချက်ပြီးတတိပေးတဲ့အဆင့်အရေးကြီးတဲ့အဆင့်တတ်မှတ်နိုင်ပါတယ်
။ငယ်ရတုနည်းပညာ AI ကိုအသုံးပြုတဲ့စနစ်နဲ့လူအုပ်ကိုစောင့်ကြည့်တဲ့နည်းပညာကိုသုံးထားတာပါ။လူသွားလူလာများတဲ့နေရာ80ခုမှာ CCTV စောင့်ကြည့်ကင်မရာ906ခုတပ်ထားပြီးတော့လူအုပ်ရဲ့အခြေအနေလူဘလောက်ကျက်လေဆိုတာကိုစောင့်ကြည့်အချက်ပေးမှာဖြစ်ပါလေ1.2ရဲမီတာအတွင်းမှာလူဘယ်နှယောက်ရှိလေဆိုတာကိုစောင့်ကြည့်တွက်ချက်ပြီးတော့စိုးရိမ်လောက်တဲ့အခြေအနေလို့သတ်မှတ်ရင်အာဏာပိုင်တွေကိုဒီစနစ်ကအချက်ပေးမှာဖြစ်ပါလေ
밀집도를육안으로판단하는
လူအုပ်ဘလောက်ပြည့်ကျက်လဲဆိုတာကိုအရင်တုန်းကမျက်စိနဲ့ပဲကြည့်ပြီးခံမှန်းခဲ့ပေမဲ့အခုတော့ဉာဏ်ရည်တုနည်းပညာ AI ရုပ်တံကိုသုံးပြီး CCTV စောင့်ကြည့်ကင်မရာစနစ်နဲ့စောင့်ကြည့်ထောက်လန်းနိုင်စွမ်းရှိနေပါပြီ။ဒါကြောင့်လူတဘာဝမှန်းဆမှုမှားယွင်းတာကိုရှောင်ကျဉ်နိုင်မှာပါ
။စိုးမျိုးတော်ကစားတောက်ဆိုင်အရက်ဘားတွေများပြီးတော့လူရှုပ်လေးရှိတဲ့နောက်ဖေးလမ်းကြားလမ်းကျဉ်လေးတစ်ခုမှာလူရောက်150နဲ့အော်တိုဘားလ25ရေတုံးကစမ်းသပ်လေ့ကျင့်ခဲ့ကြပါလေ။ဒီစနစ်ကိုအော်တိုဘာလ31ရက်နေ့ဟယ်လိုဝီတစီများနေ့မှာစပြီးတော့အသုံးပြုမှာလည်းဖြစ်ပါလေ။ပြီးခဲ့တဲ့နှစ်အော်တိုဘာလ28ရက်နေ့တုန်းကဆိုးမြူတော်မှာဟယ်လိုဝီပွဲတော်ဆင်နွှဲကြတဲ့အီထဲဝမ်အရက်မှာစူဝေးခဲ့ကြတဲ့အချိန်မှာလူအုပ်ပြီမီလို့တည်ဆုံသူအယောက်160နီးပါးရှိခဲ့တာပါ။ Lưu ông thanh châu này giờ mới xí à, chú tình bí xe mù á nè à rì nè, đông bè mù nè quý rà rì xí rì xô bì, xô mù rò á nà bà nì bò mà huy phà mù rì lì xí gà rà bà xì.
Mà tì chà mì yà mù rì à bì, bè ông lì rì mìa rì gà bà jì mà. Chà nà rù chà dà lù, mìa dà lù, bì mà là rì khà. Mà nì yà gù xà phùi chà yà bà rì. Tình gù rì bà nì rì xà bè chà tì lì yà yì. ยงจีมูรีกูเลลโลเลียดารีชีวาเลยอาจจะได้กาลารีมาจันรุยเอ็มแอดรีนอลินจัดรีผู้ก้าวหน้ามันนับพันรีกูตั้งแต่มีดารีกาเรนลูลักเข็มปอมมาหูดีนี่วาเลยจันรุวิวเอกาอันนี้จ้ากันเลยเรนรีกูเต็นเซอร์เบนี่วาเลยบาจีเน่เชสเซอร์เบบีอแมนดิอาโกซาวเจนเบนี่วาเลย
วิวเอเมริกันต่างกันตรงนี้มันเรื่องว่าบางส่วนก็เต็มไปด้วยปีนี้วันนี้ครับเนี่ยมิกลามันได้เข้ามาเช่นวิวเอเมริกันตั้งยี่ออกตัวว่าล่าเนสซ์คนนี้ต้องจานิมันเนี่ยวิดีโอซีซันนี้กูอเมริกันบีร้องสู้วอชิงตันดีซีมีรอกันนี่ไลน์ทูมีดานเนสซ์ลีลีซิงอาเซตินเนี่ยไลน์ลามีดาที่อากูเซรุกันนี่ได้ยัยทุนเนี่ยปีนี้ละวันเช่นอากูเซปีรอปัสเซงกันอะไรกูเต็มสับปีตัวว่าไหม อู่อังเคียมีมาอีตงเตชะจะมาอีเนี่ยแต่ยังเรื่องว่าสิ่งกูติดเสพด้วยไหมเท่ากับมาอู่อายุสูงอู่อังเคียมีมาอีตงเตชะกูน่าสนใจชูใจอย่างมากเช่นที่จะมาแล้วก็ยังมีด้าซีอยู่เกี่ยนอยู่ยังเทิงชงเนี่ยมีรีปูมูเจวินลาเรียลี่เอาการเรียนพิเศษยามีโอชูยี่เป็ดนารีเลยปูมีลาเรียจ้าอู่อังเคียมีตาบีกูยังวิ่งเนี่ยจุดเด่นพิเศษว่าเรื่องเช่น
ลุงเนี่ยเสพมาแล้วต้องเสียหนี้กันเกนยูโอคตาฮองเอเตชิเซจอสอบมุดูเสพฟอกูเนปีโรมาอานาจิงกังซองกันเอเลดเกนเล่นเนี่ยปงูสักกะสามมิลลิอามาอจีเจพบยาจับอะไรอุตส่าห์เล่นแต่กันเล่นมาถูกเลยพี่ยาดวัดดูเจกูเกนยูก็เล่นกันเนี่ยเสียนากูพอตัวบีตอนนี้เองอาจจะได้สูตรทุกข์ว่าจะสิ่งใดๆพิเศษลู เกนยูพยองยาปกุสอตอนนี้ก็สบายเลยเกนยูพวกยี่กันเนี่ยพวกเลือดคั่วตัวสิทธิ์ก็ได้ส่วนหนึ่งเลยเสียนลาชีก็บูบาร์เลยเลือดเกนยูก็พี่ยาดวัดดูเจ้ากูเลมาขันเอาไปเสกองสีชิมงยี่มาป่าวเวนเซนเวนีบาบีเกนยูทำหาคนนี้ก็กุศลเรื่องก็โอกาสเด็กกูเวลามาเมื่อไปยุ่ยเจ็บบีบาบี เกนยูโอคุดะดิโกคอนเกรสยี่ลากางาเมื่อปียุ่ยเจ็ดเต็มยาวตาฮาอันลงข้อมูลในเดลี่พิบาร์เลยแต่ยังสักกาซานเนลเลตเวบูซูราเกนยูอพูมาพิจารณาว่าอูเสียอนาเต็งยังอาซาบีนันเนคเวตุนสักกาซาสิสักันเช้าเซนักูกูเกนยูเนมหาเมดุยกาเล่นอยู่ในเกดามูเกนยูเทนชงเนมีเจวินลาบาร์เล
สักการะเยลิจันได้เข้ามุดด้วยฮะส่งเสียงเนี่ยมีกูเปียนยาออกมาลงในดอบิเม่สิบีดูข้าเดอุยกูตัวบ้าลาจีเรลูกเกี่ยนยังยังอีกท้าวกูบิวกันเย่ KBSN กับสเดมานเซชเอาเย่ทุบยันเนี่ยสิตามาพบยาวาเลยอาซาบัยมาตะทูเนี่ยพาปงกับสักการะสักขันนี่กูตาเต็มไปในบิเม่ที่นี่เดมาตองกูยองลีบินเนี่ยดูเปล่าอย่าที่สักขันเดินไต่ไปเรื่อยลงในบาร์เลยเกี่ยนบินเอกาตันเรียนยิ้มยาวไป อันนั้นไปเนี่ยใช่ไหมท้ายเนี่ยจะที่กูช่วยกันท้านั่นเดี๋ยวสบายเลยแต่เจ้าสักการะเสียทับปั้นยี่หลังยองดีกูพิจารณาไม่เนี่ยท้ากูยาวสุดตัววะเลยยังกูเนี่ยบีรอสตัวยี่เนี่ยยังกูมีอุลีสตัวยี่กูหันด้านนี้เดี๋ยวเส้นยาวตัววะเลยยามาบีเสียตรงไม่ดีตามมาสักการะเสียโอชมุสวันยี่ฮาเลยติดติดตาตาจ้าเส้นลานีวะเลยลุงเอเรนเนี่ยจะเอาตัวเกี่ยนยูเดมีมาแต่พวกเราเสียทางจะพิจารณาเกเรลู เกนยูเปลี่ยนใจท่านนักสู้บาร์เลยมีอะไรก็ตัวยี่ซงเรื่องงานยี่น้องเยสกันอาเซียนลามันเนี่ยก็เคยมีอุตส่าห์เรียนรู้มาแต่เพียงแต่ที่แต่ใครนั่งยี่เรื่องสู้บาร์เลยเสียงอันนั้นยังอาซาบีเกนยูฮะหน่วยอู่ตอนนั้นยี่กูคุณยี่ทักวันบีพีดีเอฟที่เนี่ยเลตัวก้าสักการะตะกูแต่ใครลาลาบ้าพี่ยาดบอดูเจกูเกนยูก้าเลมขันโอบาบูได้เจ้า
PS Sajo Lemat Togere, Yen Gals on Hongdegu, Sion Tintun B, Maybe my type well, Winnie Ludwe, Tian Timia Pico on, Saka Saga, Loni Dava.
Sick on Zigo, Taika Nire, Kenyan Lena Gang, Osudema, a poor Quebi, Sassan Yi, a same a Bien Niraha, Nuudo Lan Yigo, and now share Pisivari. A ten thousand Ubumagaro, the way Kayama. KNU Dane, Goduli Daja, Sasan Yi, Demare, Gesa Pibare. KNU Laokan, KNDO Daye, Seuzi, Sone Ramiago. Natana Sane, Zanawarima, Yadua Yase Lailo, Sone Ramiaga, Goduli Dago, Dija Ditomare. Ana Dinima, the way BDF name Mahame Lobi, Sigonzi o Dakebare. The way Chisai, KNU Damha Legale, Didagan BDF ne Ledwebi, Sigonzi o Dakebare. Tamaline Koduli Tat the Bora Gwele Reka, PDFD Nia Tanya Kelabari.
Can you choke any name you reach Yepian Lalili, Ocho Yema, Pianam Yalili Pilabare? A two of you, Leneca, a poet, a mumune, Sasayama, a sima Pira Rishila Bare. Ubama, Septima Lazamaya, can you Tamaha, Chow name Yema? Piacini, the landed Arrego, Governi de Kuga, can you Quipugene, Pinsimare? Dago Machina de NUG Leocan PDF a choga dummy de a twe, Pedana Pia Vade. Name ye the Kuma, Ocho ye in the Kupini de Elu, can you a Yashi to Uga so vade? Can you got ancient PDF ka Ele Surago, the Wopoya Melu, Minja Vade? Tamha Kone Paaka and Okataga, MCA Dining and Yea Piacimbo, Joraga Leshiva de. Tam Yodria, Sekonsigo, Tashubu. A queen long point with Lupini Vade. Ten choke name ye Jepiana de Elio, Leneca in Tapuary, Miavia Laramu, a chinny, but he become a pipe, Federal Democracy, Tisan Nayeguda, Ayun Sajabu, NUG, Yai Tamaraga, Piotwaragu, Septiman, Nasani, to Yawadi Sazama, the same people, Tabade, Kabian.
မြန်မာရေးတုံးသက်ချက်အစီအစဉ်ကိုဥအောင်ခင်တဲ့ကျူးကိုညောင်ဝင်းအောင်တင်ဆက်ပေးခဲ့တာပါရှင်အခုဆက်ပြီးတော့ကျမ်းမာရေးခဏကိုလည်းတင်ဆက်ပေးပါဦးမယ်ကျမ်းမာရေးအတွက်အချိန်ပိုင်းအစာရှောင်တဲ့သူတွေရှိတယ်လို့အစာရှောင်တာမလုံတဲ့သူတွေလည်းရှိတဲ့အကြောင်းကိုတော့ဒီတစ်ပတ်တင်ပြပေးထားပါရယ်အချိန်ပိုင်းအစာရှောင်တာကိုစားတောက်ပုံမှန်တဲ့သူတွေအပါအဝင်မလုံတဲ့သူသတိထားပြီးတော့လုံတဲ့သူ ပါမောက်ခဒေါက်တာခင်မချူကိုကိုဝင်းမင်းကမြင်းမြတ်တက်ဆက်ထားပါရရှင
်โอเคပါမောက်ခဒေါက်တာခင်မချူခင်ဗျာကျွန်တော်တို့အချိန်ပိုင်းအစားမစားဘဲနေတာရဲ့ကျန်းမာရေးအကျိုးကျေးဇူးတွေနဲ့လုံနိုင်ပုံတွေစလုံသင်ပုံတွေကိုအရင်ပြောခဲ့ပြီးမှအခုတော့ကျန်းမာရေးဒီအစာရှောင်တာမလုတ်သင့်သူဒါမှမဟုတ်သတိထားလုတ်သင့်တဲ့သူတွေနဲ့နောက်သတိပြုစရာတွေကိုအဓိကပြောမှာမို့ဒီအစာရှောင်တာမလုတ်သင့်သူတွေကနေစရှင်းပြပေးပါလားဆရာမကြ
ီး intermittent fasting ကိုဘယ်လိုလူတွေမလုတ်သင့်ဘူးလဲဆိုရင်ဥမာဒီအစာတောက်နဲ့ပတ်သက်ပြီးတော့ eating disorder ပုံမှန်မချင်းတဲ့သူတွေပုံမှန်မရှိတဲ့အတွက် gluten တာတို့လေအဲ့လိုလူတွေဆိုလို့ရှိရင်တော့ဒီ intermittent fasting ကမလုတ်သင့်ဘူးပေါ့နော်နောက်တစ်ခုကကြတော့ဒီစီးရိုယောဂတွေဒီမှာစီးရိုဈေးတောက်နေရတယ်ဆိုလို့ရှိရင်သူကလေထုံနီးတူစွာပဲအဲ့တော့စီးရိုဈေးတောက်နေရတဲ့သူတွေမှာဒီလိုအချိန်ပိုင်းနဲ့ဖြတ်လိုက်တယ်ဆိုတာကအခန့်တတစ်ခုမှဖြတ်လိုက်တဲ့အတွက်ဥမာစီးရိုယောဂတဲ့တယောက်ကသူတကယ်တခြားတဲ့လူသွားပြီဆိုချီတုံနဲ့တုံတုံပြီးဘုံးဆိုလဲကြသွားတာလေဆိုအဲ့တော့စီးရိုယောဂကိုခံစားနေရပြီးတော့စီးရိုယောဂဈေးတွေတောက်နေရတဲ့သူတွေဆိုလို့ရှိရင်လေ intermittent fasting မလုပ်ခင်မှာသူတို့စီးရိုယောဂပြရတဲ့ဆရာဝန်နဲ့ပေါ့နော်အရင်ဆုံးတော့တိုင်ပင်သင့်တယ်တိုင်ပင်ပြီးတော့မှအားစပြီးတော့ intermittent fasting ကိုတပတ်စလုပ်ကြည့်မယ်ဘယ်နှနာရီဘယ်နှနာရီအကန့်အသတ်ချပြီးတော့အဲ့ဒီအဖြေလေးကိုဆရာဝန်နဲ့ပြန်တိုင်ပင်လို့ဘာမှအခက်အခဲအနှောက်အယှက်မရှိဘူးဆိုရင်ဆက်ပြီးတော့ကြိုးစားကြည့်မယ်ဆက်ပြီးတော့ကြိုးစားကြည့်မယ်ဘာလို့လဲဆိုတော့စီးရိုယောဂတဲ့ချင်းအတူတူတောင်မှကျမတို့ဆေးပေးတာချင်းအတူတူတောင်မှလူခန္ဓာကိုယ်ရဲ့ metabolism ရာတုံ့ပြန်မှုကတယောက်နဲ့တယောက်မတူတိုင်ကြတဲ့အတွက်ခုနကလို intermittent fasting လုပ်လိုက်တဲ့အချိန်မျိုးမှာမလိုလားတဲ့အရာတစ်ခုခုဖြစ်သွားနိုင်တယ် ဘာလို့ဆို16နာရီအတွင်းမှာဘာမှမစားဘူး18နာရီအတွင်းမှာဘာမှမစားဘူးဆိုတော့အဲဆောဆောအလိုမျိုးပေါ့နော်တခုခုဖြစ်သွားနိုင်တယ်ဒုက္ခနာကိုရတုံ့ပြန်မှုကြောင့်ဆိုဒါကြောင့်မလို့အဲ့လိုမျိုးလူတွေဆိုလို့ရှိရင်တော့သူတို့ပြနေတဲ့ဆရာဝန်နဲ့တတိချာတိုင်မြင်ပြီးမှ intermittent fasting ကိုလုပ်ကြည့်ရဲအာအဲ့ရဲ့ကောင်းကျိုးဆိုးကျိုးလေးကိုတိုင်မြင်ပြီးတော့ရှစ်ဆက်ပြီးလုပ်တဲ့မလုပ်တဲ့ဒါမျိုးလေးရှိတဲ့နေပေါ့နော
်ဟုတ်ကဲ့ဆရာမနောက်ဒီကြီးထွားမှုလိုအပ်တဲ့ကလေးတွေရောသူတို့ကယောဂလည်းတိတ်ထိလေမရှိသေးတော့လေသူတို့အတွက်ဆိုရင
်ဒီငယ်လေးတဲ့ကလေးတွေကိုတော့ intermittent fasting တိတ်ပြီးတော့မလုပ်စေချင်ဘူးလေဘာလို့လဲဆိုတော့ကလေးငယ်တုန်းကတော့ကနာကူရဲ့ဖွံ့ဖြိုးတိုးတက်မှုတွေသူကကျတော့ dietary diversity စုံအောင်ကိုစားနေရမယ်အရွယ်ပေါ့နော်အဲ့ဒီမှာမှသူတို့အတွက်ကကျတော့အကောင်းဆုံးကခုန intermittent fasting မလုပ်ဖဲနဲ့သူတို့စားနေတဲ့ဒီ1400ကယ်လိုရီစားမလား1600 1800သူတို့အသက်အရွယ်လေးလိုက်ပေါ့10နှစ်လား12နှစ်လား15နှစ်လားအဲ့ဒီအရွယ်ကိုလိုက်ပြီးတော့စားသုံးမဲ့ကယ်လိုရီထဲမှာအာဟာရများပြီးတော့ကယ်လိုရီနည်းမဲ့အစာလေးတွေရွေးပြီးတော့သူတို့ dietary diversity စုံအောင်လေးတွေကျွေးပြီးရင်ဒီကလေးတွေကယောဂဝေးတယ်ဒီခုဖြစ်နေတဲ့စီဂျိုတွေသွေးတို့တွေကြောက်ကတ်တွေနှလုံးတွေကင်ဆာတွေဒါတွေအားလုံးနဲ့ကလေးတွေကတော့ဝေးတယ်ဒါကြောင့်မို့လို့ကျွန်တော်တို့ဒီနေရွယ်တဲ့ကလေးတွေဒီအာဟာရပညာတွေပေးတဲ့အခါကျရင်ကျတော့အများအန်းကလေးတွေစုံအောင်စားပါကိုယ့်ရဲ့ဝင်ငွေနဲ့တတ်နိုင်သလောက်လက်တံမှာရှိတာနဲ့တခုတည်းကျွေးတဲ့အစားမဟုတ်ဘဲနဲ့စုံအောင်စားတဲ့အလေအချင်းလေးကိုကျင့်ပေးပါအဲ့တော့မှဒါရင်ကလေးတွေကခန္ဓာကိုယ်ဖွံ့ဖြိုးမှုအပြင်ခုနလိုယောဂရယ်ဝေးမယ်နောက်တစ်ခုကကြတော့ဒီနေ့အသက်5နှစ်အောက်ကလေးတွေရဲ့ဒီ obesity နဲ့ overweight အဝလွန်ယောဂါတွေတိုးလာတဲ့ကျွန်တော်တို့အာရှ region နဲ့တခုလုံးမှာလည်းအာဖရိကတဲ့တောင်ကျွန်တော်တို့ကပုံများနေသေးတယ်။အဲ့တော့ဒီကလေးငယ်တွေရဲ့ဒီလိုအသက်5နှစ်အောက်ကလေးကအစားမလိုလားအပဲခန္ဓာကိုယ်ကြီးက overweight ဖြစ်နေ obese ဖြစ်နေတယ်ဆိုတာသူတို့ဟို intermittent fasting လုပ်တာထက်သူတို့အတွက်ပိုကောင်းတာကကြတော့ဒီအသင့်စားသုံးပစ္စည်းတွေအချိုးတွေအာဟာရနည်းပြီးကယ်လိုရီများနေတဲ့ဟာတွေကိုသူတို့လျှော့နိုင်တဲ့မြလျှော့လျှော့လျှော့လျှော့လုံးဝမကြွေးပဲနဲ့ကြံတဲ့ကယ်လိုရီနည်းပြီးအာဟာရများတဲ့သဘာဝအတိုင်းအစာအသောက်တွေကိုစနစ်တကျစုံအောင်ကြွေးခြင်းရသူတို့တွေပို့ပြီးကောင်းတဲ့ရလတ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီအသင့်လို့အစာအသောက်တွေကိုတတ်နိုင်သမျှရှောင်ပြီးတော့ကယ်လိုရီမများတဲ့ဒီအာဟာရရှိတာတွေကိုစားဖို့ကခလေးအတွက်ရောအားလုံးအတွက်ပါအေးပါလာတော့ဆရာမနော
်ဟုတ်အစာတောက်ကလူနေတဲ့အစာတောက်တွေလည်းလူတွေကကြိုက်ကြတယ်အဲ့မှာလူကဒီအသိစိတ်ကလေးနဲ့ကိုယ့်ဘာကိုယ်တတိလေးနဲ့ကတ်ကတ်ကတ်ပြီးတော့စားတင်ဤမစားတင်ဤတောက်တင်လားမတောက်တင်လားအဲ့ဒါလေးကိုအမြဲတမ်းတတိလေးနဲ့ကတ်ကတ်ကတ်ပြီးတော့ဖြတ်ဖြတ်ဖြတ်ဖြတ်သွားမယ်ဆိုလို့ရှိရင်ကိုက intermittent fasting ပဲလုပ်လို့ intermittent fasting မလုပ်ဖဲနဲ့ကိုယ့်ရဲ့နေ့စဉ်လုပ်ငန်းဆောင်တာတွေကြားထဲမှာပဲစီးစနစ်ကြကြလေးနဲ့ကယ်လိုရီနည်းပြီးတော့အာဟာရများတာလေးကိုစနစ်တကျစားသွားမယ်ဆိုရင်အခုဒီနေ့ဖြစ်နေတဲ့ယောဂါတွေနဲ့ကဒါဝေးပါတယ်အဖြစ်လာရင်တော့မှတွန်းလှန်နိုင်စွမ်းကာကွယ်နိုင်စွမ်းတွေရှိပါတယ်အဲ့တော့ဟိုထိမ့်မိရတာကတော့ဘာလဲဆိုတော့ခုနခကြီးကိုက lifestyle ကြီးကိုကပြောင်းလာတဲ့အတွက်အသင့်စားသုံးပစ္စည်းတွေကပတ်ဝန်းကျင်မှာလက်ညှိုးထိုးမလွှဲဖြစ်နေတဲ့အတွက်ဆို
ဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီအသင့်အစားအသောက်တွေကိုရှောင်ဖို့ခက်လာတာအတွက်နောက်ရောဘယ်လိုထပ်အကြံပြုချင်တယ်လဲဆရာမ
နောက်ပြီးတော့ဒီ food safety ပေါ့food safety စီမင်းစည်းကမ်းအရာအထူးသဖြင့်ကျမတို့မြန်မာပြည်ဆိုကျမအမြဲတမ်းတတိပေးပါတယ်အဲကျမတို့ကတိုင်းပြည်ရဲ့အခြေအနေကြောင့်တော့၎င်းတိုင်းပြည်ရဲ့ဒီသုတေသနလုပ်ငန်းကြောင့်တော့၎င်းစစ်ဆေးမှုကအရန်အားနေတယ်အရန်အားနေတော့ဘယ်အစားဒီ food safety စီမင်းစည်းကမ်းမှာဝင်တယ်လဲမဝင်ဘူးဆိုတာဒီနေ့တိုင်းပြည်တစ်ပြည်လုံးမှာထုတ်လုပ်နေတဲ့အစားအသောက်တွေမှာတော်တော်များများတွေ့ရတယ်အဲ့တော့အကောင်းဆုံးကအကြံပေးချင်တာကတော့လက်လက်ဆက်ဆက်သဘာဝအီးတိုင်းဘာမှပြုပြင်ပြင်ဆင်ထားတာမဟုတ်တဲ့သဘာဝအီးတိုင်းရှိတဲ့အစားအသောက်တွေကိုစနစ်တကျလေးစားသုံးသွားမယ်ဒါဆိုလို့ရှိရင်တော့ခုနအန်ရီတွေနဲ့ဝေးတယ်ခင်မီတဲ့ခုန21ရာစုယောဂါတွေနဲ့ဖြစ်ဖို့ကဝေးတယ်ဆိုအဲ့ဒါတွေကိုပဲမင်းရရှက်ရစားမယ်ဆိုရင်ကျတော့အဲ့ဒီယောဂါတွေကလက်တကမ်းမှာရှိပါတယ်လို့ဒါကြောင့်မို့လို့အစားအသောက်တွေကနေ့စဉ်နဲ့အမျှမစားလို့မရအောင်ကျမတို့ patient တွေလူနာတော်မှကျမတို့ကလူနာစားဆိုတေချာစီစဉ်ပြီးကျွေးအဲ့ဒီယောဂဖြစ်လို့တုံးတုံးလေးနေရင်တော့အစားအစားရတယ်လေဒါမှလည်းယောဂမြန်ပြောက်မှာဆိုတော့ဒါကြောင့်စားနေတဲ့အစားအသောက်တွေကအမြဲတမ်းအန္တရာယ်ကင်းဖို့ food safety ပေါ့ပြီးရင်ဆိုပြောတဲ့ nutrition အာဟာရတွေနဲ့ပြည့်နေဖို့ဆိုအဲ့ဒါဆိုလို့ရှိရင်ဈေးကြီးစရာမလိုပါဘူးလို့ဟိုပြပအတွင်းတဲ့ဟာကိုစားစရာလည်းမလိုပါဘူးလို့အဲ့ဒါမျိုးလေးကိုပဲခေါင်းထဲမှာထည့်ပြီးတော့အမြဲတမ်းဂရုစိုက်စေချင်ပါတယ်လို
့ဟုတ်ကဲ့အဲ့တော့နောက်ဆုံးကျွန်တော်မေးမိတဲ့တခြားရေးကြည့်တာတော့ပြောဖို့ရှိမှာစမ်းပါတယ်
ကျွန်တော်ကအခုအစားအချိန်ချာ ီစားဖို့ပြောတယ်ဆိုတော့ဟိုတနေ့လုံးမှာတနေ့စားနမ်းမအောင်အောင်စားဖို့တော့မနှွဲကိုကရုံးကန်လှူရှားနေရတော့ physically ရုပ်ပိုင်းဆိုင်ရာနဲ့တောင်ရအလုပ်တွေလဲလုပ်တွေလုပ်နေရမယ်ဆိုလို့ရှိရင်ပြေးလွှားနေရတဲ့အတွက်ခုလို intermittent fasting ဆိုတာကတော့ဒါမဖြစ်နိုင်ဘူးအဲ့တော့ဒါကိုလုပ်နိုင်မဲ့ intermittent fasting ကိုလုပ်သင့်တဲ့သူတွေကလည်းတပြိုင်တည်းမှာပဲကျွန်မတို့တိုင်းပြည်မှာအများကြီးရှိနေပါတယ်လို့ဒါလိုက်နာပြီးလုပ်ကြည့်မယ်ဆိုလို့ရှိရင်ကိုယ်ကိုယ်တိုင်ခံစားရမယ်အကျိုးကျေးဇူးလေးတွေဖြစ်ပါတယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ရှင်နော
်ကိုဝင်းမင်းတင်ဆက်တဲ့ကျမရေကဏ္ဍကိုနားဆင်ခဲ့ကြတာပါရှင် VUE မြန်မာပိုင်းရဲ့တောက်ကြနေမနက်ခင်းရေဒီယိုအစီအစဉ်လေးကိုမနက်9နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါအခုဆက်ပြီးတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးပါမယ်တိုင်းရင်းဒေသသတင်းတောက်တွေစုစည်းတင်ဆက်ထားတာဖြစ်ပါတယ်ရှင်
တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသအတိုင်းသားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်နဲ့ရွှေကျင်မြို့နယ်တွေမှာစစ်တပ်ရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်ကလေးအပါဝင်အရသာ3ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။မွန်ပြည်နယ်ပေါင်မြို့နယ်ကဒေသခံ2ယောက်ကိုလူမှုကွန်ရက်ဆာမျက်နှာပေါ်မှာမဟုတ်မမှန်သတင်းရေးသားလွှင့်တင်တယ်ဆိုပြီးစစ်တပ်ကဖမ်းဆီးသွားပါတယ်။သတင်းလွှာတွေတဲမှာတော့မွန်ပြည်နယ်ရေးမြို့နယ်အဝင်မှာဖြစ်ခဲ့တဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့အကြမ်းကတိုက်ပွဲတွေစစ်တပ်အရာရှိ2ယောက်အပါဝင်အယောက်30နီးပါးထိခိုက်ဒေဆုံးခဲ့တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ
်ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါKNU တပ်မဟာတုံးညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်နဲ့ရွှေကျင်မြို့နယ်တွေမှာစစ်ကောင်စီတပ်ရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်အရက်သား3ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ KNU ကပြောပါတယ်။စစ်ကောင်စီတပ်ကအောက်တိုဘာလ22ရက်နေ့ကနေ24ရက်နေ့အထိပြုလုပ်ခဲ့တဲ့လက်နက်ကြီးပစ်ခတ်မှုအတွင်းလူသူထိခိုက်ဒဏ်ရာရတာတွေအပြင်ဘုံကြီးကျောင်းနဲ့လူနေအိမ်တချို့ပါထိခိုက်ပျက်စီးခဲ့တယ်လို့ KNU ကအောက်တိုဘာလ24ရက်နေ့သတင်းထုတ်ပြန်ချက်ထက်မှပြောဆိုထားပါတယ်။အောက်တိုဘာလ23ရက်နေ့ကကုန်းချောင်းဝရွာအနီးအခြေစိုက်ထားတဲ့စစ်တပ်ကကြောက်ကြီးမြို့နယ်ထဲကရွာတရွာကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့အသက်12နှစ်အရွယ်စောအခုဆဲနဲ့တက်ကြီးပိုင်းအမျိုးသမီးတယောက်ဒဏ်ရာရခဲ့တယ်လို့ KNU ကပြောပါရယ်အော်တိုဘာလ22ရက်နေ့ကလည်းရွှေကျင်မြို့နယ်ဆတ်စုရွာထဲပစ်ခတ်မှုမှာလည်းအမျိုးသားတယောက်ညာဘက်ခြေသလုံးထိမှန်ခဲ့ပါရယ်
လူမှုကွန်ရက်ဆာမျက်နှာပေါ်မဟုတ်မမှန်သတင်းရေးသားလွှင့်တင်ခဲ့တယ်ဆိုပြီးမွန်ပြည်နယ်ပေါင်မြို့နယ်ကဒေသခံ၂ယောက်အောက်တိုဘာ22ရက်နေ့မှာဖမ်းဆီးခံလိုက်ရပါတယ်ပေါင်မြို့ကဒုံစီရက်ွက်နေအသက်25နှစ်အရွယ်ကိုဝင်းနိုင်ခေါ်ငကြွနဲ့ရင်းငင်ကြီးရွာအုပ်စုကလားချောင်းရွာနေအသက်23နှစ်အရွယ်ကိုကောင်းမြတ်ခေါ်ကျော်ထက်တို့ကို Facebook လူမှုကွန်ရက်ဆာမျက်နှာပေါ်မဟုတ်မမှန်သတင်းတွေရေးတင်နေကြောင်းဆွဆွဲပြီးဖမ်းဆီးသွားတာလို့မိသားစုဝင်တွေကပြောပါတယ်မော်တော်ဆိုင်ကယ်တွေကားတွေပိတ်ဆို့စစ်ဆီးလုပ်တဲ့နေရာမှာအဖမ်းခံခဲ့ရတာလို့သိရပြီးသူတို့ရဲ့ဖုန်းထဲမှာတော်လှန်ရေးနဲ့ဆိုင်တဲ့ post တွေတွေ့ခဲ့လို့ဇင်းကြိုက်နေပြီးရဲစခန်းမှာပုံမှန်905ကာဂျီနဲ့အမှုဖွင့်အရေးယူထားတယ်လို့ဆိုပါရယ
်ရခိုင်ပြည်စစ်တွေမြို့မှာစစ်ကောင်စီကဇီဝမှတ်တမ်းခေါ် biometric data ကောက်ယူမှုကိုအော်တိုဘာလ23ရက်နေ့ကပြည်နယ်လဝကရုံးမှာစတင်ခဲ့ပါရယ်အခုလိုကောက်ယူတာကတော့စမတ်ကထုတ်ပေးဖို့နဲ့မတမာတဲ့နည်းနဲ့နိုင်ငံသားကကင်ဆောင်မှုတွေရှိနေသေးတဲ့အတွက်နိုင်ငံသားဟုတ်ဟုတ်ဆိုတာကိုခွဲခြားနိုင်အောင်အတွက်ဖြစ်တယ်လို့ပြည်내ကောင်စီပြောရေးဆိုခွင့်ရှိသူဦးလသိန်းကသူ့လူမှုကွန်ရက်စာမျက်နှာမှာရေးသားထားပါတယ်။စီဝတ်မှတ်တမ်းကောက်ယူမှုမှာမျက်နှာပုံရိပ်နဲ့လက်ပွေရာတွေကိုပါထည့်တွင်ကောက်ယူတဲ့အတွက်စစ်ကောင်စီကသူတို့ကိုစန့်ကျင်သူတွေကိုအလွယ်တကူခြေရာခံနိုင်အောင်လှုပ်ဆောင်တာဖြစ်တယ်လို့ဝေဖန်မှုတွေရှိနေကြပါတယ်။အခုလိုစီဝတ်မှတ်တမ်းကောက်ယူမယ်ဆိုတာကိုရက်ွက်တွေထဲမှာပြည်သူတွေကိုအသိပေးတာမရှိသေးတဲ့အတွက်အသေးစိတ်သိရအောင်ပြည်내 ံကောင်စီပြောရေးဆိုခွင့်ရှိသူဦးလာသိန်းကိုဆက်သွယ်ခဲ့ပေမဲ့ဖုံးလက်ခံဖြေဆိုတာမရှိခဲ့ပါဘူး
။ကချင်လွတ်လပ်ရေးအဖွဲ့ KIU ဌာနချုပ်ကိုဝိုင်းပတ်ပိတ်ဆို့မယ်ဆိုတဲ့ရွေချက်နဲ့နမ်ဆန်ရံတွင်လည်းကိုစစ်ကောင်စီတပ်ကလှုပ်ရှားနိုင်ဖို့အင်အားတိုးချဲ့လှုပ်ရှားလာတဲ့အတွက်ခုခံတိုက်ခိုက်မှုတွေကိုမဟာမိတ်တပ်ဖွဲ့တွေနဲ့လှုပ်ဆောင်ခဲ့ရတယ်လို့ကချင်လွတ်လပ်ရေးတပ်မတော် KIU ရဲ့စစ်ဦးစီးချုပ်ကပြောပါတယ်။နမ်ဆန်ရံဒီတာအတွင်းကခုခံတိုက်ခိုက်မှုတွေမှာပါဝင်ခဲ့တဲ့မဟာမိတ်အဖွဲ့တွေဖြစ်တဲ့ရခိုင်တပ်တော် AA ၊ပြည်သူ့ကာကွယ်ရေးတပ်မတော် PDF ၊မြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားများဒီမိုကရက်တစ်တပ်ဦးမြောက်ပိုင်းချင်းမျိုးသားတပ်မတော် CNA ၊ကူကီးအမျိုးသားတပ်မတော် KNA မြန်မာပြည်တပ်ဖွဲ့တွေကိုအခုလ22ရက်နေ့ကပေးပို့တဲ့ဂုံပြုမှတ်တမ်းတင်စာထဲမှာ KIA စစ်ဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးခေါင်လွန်းကလက်မှတ်ရေးထိုးပြောဆိုထားတာဖြစ်ပါတယ်။2023ခုနှစ်ဇွန်လ16ရက်နေ့ကစတင်ပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုကဲမှုအောက်ကတပ်တွေနဲ့တပ်မ88ကိုကဲမှုအောက်ကတပ်ရင်းတွေရဲ့ဝန်ရောက်ပစ်ခတ်မှုကိုခုခံရာကနေတိုက်ပွဲဖြစ်ခဲ့တဲ့အပြင်စစ်တပ်ကအင်အားထပ်တိုးချဲ့ပြီးထိုးစစ်ဆင်လာတာကြောင့်တိုက်ပွဲတွင်ပူကျဲပြန့်လာလို့ခုခံစစ်ကိုအဓိကထားလှုပ်ဆောင်နေရတယ်လို့ KIA ရဲ့စစ်ဦးစီးချုပ်ကပြောပါတယ်
ချင်းပင်နယ်ဖလားမြို့နယ်ဇောင်လေးရွာကအသက်50အရွယ်ချင်းမျိုးသမီးတယောက်တော်ထဲဆင်းမရှာသွားချိန်လမ်းဘေးမှာထောင်ထားတဲ့မိုင်းနင်းမိပြီးပွဲချင်းပြီးသေဆုံးသွားခဲ့ပါတယ်။အောက်တိုဘာလ18ရက်နေ့မနက်ပိုင်းမှာအဖော်3ယောက်နဲ့အတူတော်ထဲကိုဆင်းမြစ်သွားရှာရင်းမိုင်းနင်းမိပြီးသေဆုံးသွားတာဖြစ်တယ်လို့ဒေသခံတယောက်ကပြောပါတယ်။စစ်ကောင်စီတပ်ဖွဲ့ဟာအဲ့ဒီမိုင်းပောက်ကွဲမှုဖြစ်တဲ့နေရာနာကရွာထိပ်မှာတပ်ဆွဲထားတာကြောင့်အဲ့ဒီမိုင်းဟာစစ်တပ်ကထောင်ထားတာဖြစ်နိုင်တယ်လို့ဒေသခံကပြောပါတယ်ချင်းလူအခွင့်ရေးအဖွဲ့ CHRO ရဲ့မှတ်တမ်းအရစစ်အာဏာသိမ်းကာလအတွင်းချင်းပြည်နယ်မှာမြေမြုပ်မိုင်းကြောင်ချင်းလူမျိုးအယောက်20တေဆုံးခဲ့ပြီး38ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဖော်ပြထားပါတယ်
ရှမ်းပြည်မြောက်ပိုင်းလာရှူးမြို့မှာစစ်ကောင်စီတပ်သားနဲ့ရဲတွေကလိုင်စင်မဲ့ဆိုင်ကယ်တွေကိုလိုက်လံဖမ်းဆီးနေပြီးပိုင်ရှင်တွေကိုပြန်လဲရွေးထုတ်ခွင့်မပေးဘူးလို့ဒေသခံတွေကပြောပါတယ်စက်တင်ဘာလဒုတိယပတ်ကစပြီးလိုက်လံဖမ်းဆီးနေတယ်လို့ဖမ်းခံရတဲ့ဆိုင်ကယ်တွေလည်းဘယ်နေရာမှာထမ်းမှန်းမသိဖြစ်နေတယ်လို့လာရှူးဒေသခံကပြောပါတယ်ရဲတပ်ဖွဲ့နဲ့နှိစက်သူတွေကတော့လာရှူးမြို့ရင်းနဲ့ဆိုင်ကယ်မှာထောင်ထားတဲ့ထောင်မိုင်းတွေမကြာခဏပောက်ပွဲမှုကြောင့်အခုလိုမျိုးလိုက်လံစစ်ဆီးပြီးဖမ်းဆီးတာဖြစ်ကြောင်းဖမ်းဆီးခဲ့တဲ့ဆိုင်ကယ်တွေကိုနေပြည်တော်ကိုပို့ဆောင်လိုက်တာဖြစ်တယ်လို့ပြောပါတယ်2023ခုနှစ်အတွင်းလာရှူးမြို့မှာဟိုတယ်ဆိုင်ခန်းနဲ့ဓာတ်ဆီဆိုင်တွေမှာဖြစ်ခဲ့တဲ့ဘုံပေါက်ကွဲမှုတွေကြောင့်လူ၈ဦးသေဆုံးပြီးအယောက်40ကျော်ဒဏ်ရာရရှိခဲ့ပါတယ
်အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါမွန်ပြည်နယ်ရင်းမြို့အဝင်းတရားဖြူနယ်ကျုံလောင်းရွာအနီးမှာ NUG လက်အောက်ခံတောင်ပိုင်းတိုင်းအမှတ်3စစ်ဒေသခွဲရှိဒေါနာစစ်တောင်ပူပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီလက်အောက်ခံတပ်ဖွဲ့တွေကြားတိုက်ပွဲထဲမှာတော့စစ်တပ်ဘက်ကအရာရှိ2ယောက်အပါအဝင်အယောက်30နီးပါးသေဆုံးခဲ့ပါတယ်မြေပြင်ကအခြေအနေကိုတော့ရမင်းကစုစည်းတင်ဆက်ထားပါတယ်
အောက်တိုဘာ20ရက်နေ့တိုက်ပွဲတွေစစ်ကောင်စီရာရှိနှစ်ယောက်အပါအဝင်အယောက်30နီးပါးသေဆုံးပြီးလက်နက်ခဲယမ်းတွေကိုတောင်းလိုင်းရင်တပ်ဖွဲ့တွေကတိမ့်ပိုက်နိုင်ခဲ့တာကြောင့်စစ်ကောင်စီဘက်ကစိတ်ဓာတ်တွေအတော်လေးပြတ်နေကြပြီလို့ဒေါနာစစ်ကြောင်းမူရဲဘော်စောရာကိုကအခုလိုပြောပါတယ်
ဒီကောင်လေးစိတ်ဓာတ်တော့ပြေသွားပြီ။ဒါရေးသားကိရတော်လေဒါဒေါနာစေချောင်းနဲ့ဒါမဟာမိတ်ဖူးပေါင်းတွေပေါ့နော်။ဒေါနာစေချောင်းဟိုဥဆောင်ပြီးတော့ကျွန်တော်တို့ဒါ YG ရဲ့ပါတယ်။ဒါရေးကြောက်ကြောတပ်ဖွဲ့ပေါ့နော်။ MSR ပါတယ်။ပြီးတော့ကျွန်တော်တို့ TXD ရဲ့တိုင်ရဲတဲပေါ့နော်။အဲ့ဒါလေးကျွန်တော်တို့လေးဖွဲ့ဖူးပေါင်းပြီးဒါကျွန်တော်တိုက်တော့ပေါ့။ဒါရောကြီးကိကိုမနေ့ပေါ့နော်။ဟို9နှစ်ရေးမှာစတင်ပြစ်ခတ်ပြီးတိုက်ခိုက်တော့ပေါ့။
ရေးတရာဖြူတိုက်ပွဲက25မိနစ်လောက်ကြာမြင့်ပြီးတော်လိုင်းရေးတပ်ဖွဲ့တွေပြန်လည်ဆုတ်ခွာလာတဲ့လမ်းကြောင်းဘက်မှာအစ်စ်ခြုံခိုးဆောက်ဆိုင်နေတဲ့စစ်ကောင်စီစစ်ကြောင်းနဲ့နှစ်နာရီခွဲလောက်အကြာတိုက်ပွဲထပ်ဖြစ်ခဲ့တယ်လို့ရဲဘော်စောရာကဆက်ပြောပါတယ်
သူတို့ကကျွန်တော်တို့ချုပ်ကိုဆောက်ဆိုတော့အပိုင်ဆိုပြီးဆွဲစီဆောက်တယ်။အဲဒီမှာတိုက်ပွဲကြာချေရကျွန်တော်တို့နန်းနေကြီးခွဲနီဘာလောက်ကြာတာပေါ့နော်။ကျွန်တော်တို့တိရတလောက်တော့30လောက်မှာကျွန်တော်တို့ဒီ28လောက်တော့ကျွန်တော်တို့တော့မြေပြင်မှာအလုံးအပုံရစ်လမ်းနေတာတွေ့တယ်။အဲ300လောက်တော့ကျွန်တော်တို့ထွက်ပြေးသွားတာတွေ့တယ်။ဒါတော့ခွေပြုတ်ဝင်ပြေးပဲ။ဒီကောင်လေးစိတ်ဓာတ်တော်တော်ပြေးသွားပြီ။သူတို့တက်လာတဲ့ဆက်ကြောင်းတွေကဒီအလောင်းကောက်ပြီးအလောင်းတော့ဒီကောင်တော့ကျွန်တော်တို့ကြောက်ကောင်းလင်းလာပြီးလာတင်ပြီးအပုံလိုက်ပဲ။အဲဒီညတော့ဟိုမိတိကျိုးပွဲဆင်နွဲသလိုပေါ့ဗျာ။
ပိုက်ပွဲမဖြစ်ခင်ရက်ပိုင်းတွေမှာရေးမြို့ပေါ်ကိုလုံခြုံရေးလာပေးတဲ့ခလရ106နဲ့ခမရ299စစ်ကြောင်းတွေကကျုံလောင်းတိုက်ပွဲအတွင်းအလုံးတည်ဆုံးသွားတဲ့တည်းကြားမိတယ်လို့ရေးမြို့ကသူကပြောပါတယ်
ဘုံတွေ့လို့ဆိုပြီးတော့အဲဘုံလိုက်တော့ညောင်ဒီပန်းရှိရလမ်းကိုဟိုဘက်ကိုဂိုက်တရားတော့ဒီဘက်ကိုဂိုက်တရားတော့သူပိတ်ဆို့လာတယ်အဲလူကလုံးဝမကိစ္စဘူး အပြင်ကလူတွေလည်းမသိဝင်ဘူး။အဲ့မှာဘုန်းဆောင်နေနေအဲ့ဒီအဲ့မှာခကြညာလေးပဲပြောဆိုဆက်ဆံနေတော့နေ။အခုပြန်လဲပြောခံကြတာအဲ့ဒီကျုံအောင်တိုက်ပွဲမှာအကုန်လုံးကုန်သွားတယ်ဖွဲ့သွားတယ်သူတို့ပဲ။ဘယ်တော့မှမိတ္တပို့ကြတယ်မိတ္တထားကြတယ်တော့မသိဘူး။အဲ့ချက်မှာကုန်ပါသွားပြီ။ဘာလဲသူတို့သိမ်းပြီးတဲ့တနက်တွေမှာကပ်ပုံရရဲ့ထဲမှာပါတာ106ပါတယ်။199ပါတယ
်။အခုဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာပူပေါင်းဖွဲ့ကလည်း12ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပြီးအဲ့ဒီထဲက3ယောက်ကတော့ဒဏ်ရာပြင်းထန်တယ်လို့မွန်ပြည်တော်လှန်ရေးဖွဲ့ MSRF ကသတင်းထုတ်ပြန်ထားပါတယ်ရှင်
ရှင်းပြီနဲ့မင်းတက်မြို့နယ်ထဲကစစ်ပေးဆောင်ကလေးငယ်အများပြားဟာရာနာနဲ့အရေးပြားယောဂါတွေအဖြစ်များနေပြီးတစ်လအတွင်းမှာကလေးပေါင်းအယောက်200ကျော်အထိကုသပေးနေရပါတယ်။ကလေးတွေအတွက်စေဝါနဲ့ဆက်ဆက်ပစ္စည်းအကူအညီတွေလိုအပ်နေတယ်လို့ဆိုကြပါတယ်။အကြောင်းစုံကိုတော့ကိုရောဘက်ကစုစည်းထားပါတယ်။
မင်းတမျိုးနဲ့အတွင်းစစ်ဘေးရှောင်တွေတဲကယာနာနဲ့အည်ပြားယောဂါဖြစ်ပွားသူ80ရာခိုင်နှုန်းလောက်ကကလေးငယ်တွေဖြစ်ကြပြီးကျန်30ရာခိုင်နှုန်းကတော့လူကြီးနဲ့လူလတ်ပိုင်းတွေမှာဖြစ်ပွားနေတယ်လို့မင်းတမျိုးနဲ့မှာကျန်းမာရေးစောင့်ရှောက်မှုပေးနေတဲ့ SEP team ကတာဝန်ရှိသူကပြောပါတယ
်အည်ပြားနဲ့ပတ်သက်တဲ့အည်ပြားယောဂါအဲ့ဒါတွေရောလောလောဆယ်အဖြစ်များနေကြတယ်ဗျာ။အရာမှာတရားမှာ60ရာခိုင်နှုန်းလောက်ဖြစ်နေကြတယ်ဗျာ။ဒီကကလေးတွေပေါ့
။အရက်ဖက်ကျန်းမာရေးဖွဲ့ဖြစ်တဲ့ SEP team ကတော့မင်းတမျိုးနဲ့ကကြီးလက်ဒေတာနဲ့စစ်ဘေးရှောင်စခန်းတွေမှာပြည်သူတွေကိုကျန်းမာရေးစောင့်ရှောက်မှုပေးခဲ့ရာပြီးခဲ့တဲ့စက်တင်ဘာလတည်းလူနာပေါင်း900ကျော်တည်းကလူနာ200ကျော်ဟာယာနာနဲ့အရေးပြားယောဂါတွေဖြစ်ပွားနေတယ်လို့ဆိုပါတယ်ဒီလအောက်တိုဘာလအထဲမှာလည်းလူနာကြည့်ရှုကုသမှုရဲ့60ရာခိုင်နှုန်းကယာနာနဲ့အရေးပြားယောဂါတွေဖြစ်ပွားနေပြီးအဲ့ဒီဒေသမှာဒီလူယောဂါတွေဖြစ်ပွားနေတာ3လကျော်ရှိနေပြီလို့တာဝန်ရှိသူကပြောပါတယ
်ဟိုမနေ့ကတော့ကျန်းမာရေးဟောက်ပြောတာလို့ပြီးတော့ပေါင်းချင်တဲ့ရှင်ကြီးတို့ပြီးတော့အင်တာစီစီတာတို့ဘာလို့များများလုံထိုင်တော့ဒါဒီချုပ်နိုင်နေကြဒါပေမဲ့ဒီနေ့ကကျတော့ဒါအကြီးကိုပြေမကွယ်နေပါဘူးတချို့ကလေးမိဘကြီးကတောင်ရလောက်တာများရဲ့ကလေးကိုဒီသူတို့ကထင်းကွက်မှုနေနေနဲ့ကလေးမိဘကြီးကတောင်ရမှာပဲနေရကြအဲဆိုသူကလေးအကြီးအငယ်အဲ့လိုလည်းပဲအိမ်မှာနေဟဲ့တော့ကြီးပြားနဲ့ပတ်သက်တဲ့ဟာတွေလည်းပူဖြစ်တယ်ပြီးတော့တကူရိုက်ရှင်နဲ့ပတ်သက်တဲ့ဟာတွေတော့တော့ပြီးတော့ဖြာနာရရဆာဒီနေ့တော့
ဒီလူယောဂါတွေအဖြစ်များနေတဲ့အတွက်ဆေးဝါးနဲ့ဆက်ဆက်ပစ္စည်းတွေပုံမူလိုအပ်နေပြီးတချို့နေရာတွေမှာကျန်းမာရေးဝန်ထမ်းတွေရှိပြီးမဲ့ဆေးဝါးမရှိတဲ့အတွက်ကိုတာပေးလို့မရဘူးဖြစ်နေတယ်လို့ SEP team အဖွဲ့ကတာဝန်ရှိသူကပြောပါတယ်ချင်းပြည်နယ်မင်းတပ်မြို့နယ်မှာစစ်ကောင်စီရဲ့ကန့်သတ်ပိတ်ဆို့မှုတွေကြောင့်ဆေးဝါးတွေတည်ယူပို့ဆောင်ဖို့ခက်ခဲနေတယ်လို့ဆေးဝါးဈေးနှုန်းကလည်းတလချက်တလပိုတက်လာလို့အကူအညီတွေလိုအပ်နေပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ။
ညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်နဲ့ရွှေကြည်မြို့နယ်တွေမှာစစ်တပ်ရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်ကလေးအပါအဝင်အရသာ၃ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။မွန်ပြည်နယ်ပေါင်မြို့နယ်ကဒေသခံ၂ယောက်ကိုတော့လူမှုကွန်ရက်စာမျက်နှာပေါ်မှာမဟုတ်မမှန်သတင်းရေးတာလွင့်တင်ခဲ့တဲ့ဆိုပြီးစစ်ကောင်စီကဖမ်းဆီးသွားပါတယ
်။ရရှိနေခုနားဆင်နေကြတာကတော့နေဆက်ဒေတာအတိုင်းသားသတင်းတော့တွေကအပတ်စဉ်ပြန်ဆက်ပေးနေတဲ့အတိုင်းရင်းသတင်းတော့ပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအမီပ
ါ။နေဆက်ဒေတာအတိုင်းသတင်းတော့တွေစုစည်းတင်ဆက်တဲ့အတိုင်းသတင်းလောအစီအစဉ်ကိုနားဆင်ကြကြတာပါရှင်။အခုတင်ဆက်ခဲ့တဲ့အတိုင်းသတင်းလောနဲ့အတူ VOA ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေမြန်မာအမေရိကန်နဲ့ကမ္ဘာတဝန်းကနောက်ဆုံးရသတင်းတွေသတင်းဆောင်မတွေကိုတော့ VOA website လေးစာ burmese.voanews.com အပြင် VOA မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုတင်ပြပေးပါဦးမယ်ရှင်။ဂါဇာကမ်းမြောင်ဒေသတွင်ကိုအစ္စရေးကမြေပြင်စစ်စင်ရေးတရက်ဆောင်ရွက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါရယ်ပြီးခဲ့တဲ့3ပတ်နီးပါးလုံးမှာတော့အစ္စရေးဟာဂါဇာကဟာမတ်စစ်သွေးကြွားတွေကိုပစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေကိုလုပ်ခဲ့တာပါအစ္စရေးမြေပြင်စစ်စင်ရေးတပ်ဖွဲ့တွေနဲ့တင့်ကားတွေဟာအစမ်းဖက်အဖွဲ့ဝင်တွေနောက်အဆောက်အဦတော်များများနဲ့တင့်ကားဖြက်ဒုံးလက်နဲ့စင်တွေကိုတိုက်ခိုက်ဖျက်ဆီးပြီးတော့အစ္စရေးနယ်မြေတွေပြန်လည်ဆုတ်ခွာခဲ့တယ်လို့အစ္စရေးစစ်တပ်ကထုတ်ပြန်ပြောဆိုပါရယ်ဂါဇာမှာရှိတဲ့ပါလက်စတိုင်းသားတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးပို့နိုင်ဖို့အတွက်ကိုတော့ဘယ်လိုအကောင်းဆုံးဆောင်ရွက်ကြမလဲဆိုတာကိုဥရောပသမဂ္ဂကခေါင်းဆောင်တွေဆွေးနွေးညှိနှိုင်းနေကြပါတယ်။ဒါ့အပြင်ဟာမက်စ်ကပြန်ပြီးဆွဲထားတဲ့သူတွေအပါအဝင်အဲ့ဒီမှာရှိနေကြတဲ့ EU နိုင်ငံသားတွေကိုအကူအညီပေးရေးပူးပေါင်းဆောင်ရွက်ကြဖို့လည်းဒီကြာတာရင်းတွေတုန်းကပြုလုပ်တဲ့ထိပ်သီးဆွေးနွေးပွဲအတွင်းမှာ EU ခေါင်းဆောင်တွေကလှူလာခဲ့ကြပါတယ်။အစ္စရေးနဲ့ပါလက်စတိုင်းပေါ်ချင်းကပ်မှုနဲ့ပတ်သက်လို့ကတော့ EU နိုင်ငံတွေအကြားမှာအရင်ကတည်းကဒီမတူညီတဲ့အခြေအနေတွေရှိနေတာလည်းဖြစ်ပါတယ်။တခါအမေရိကန်တရုတ်နှစ်နိုင်ငံဆက်ဆံရေးတည်ငြိမ်ဖို့နဲ့ ခိုင်မြဲတည်တံ့တဲ့ဖွံ့ဖြိုးမှုလမ်းကြောင်းကိုပြန်သွားနိုင်ရေးနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်သွားဖို့ကြိုးစားနေပါတယ်လို့အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကိုရောက်နေတဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကပြောဆိုပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီဟာဒီကြာသပတေးနေ့တုန်းကပဲဝါရှင်တန် DC ကိုရောက်လာတာဖြစ်ပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ဝန်ကြီးဝန်ကြီးရဲ့အခုခီးစဉ်ကတော့ဒီနောက်လာတဲ့မှာအမေရိကန်တရုတ်နှစ်နိုင်ငံခေါင်းဆောင်နှစ်ဦးတွေ့ဆုံပွဲရှိနေတဲ့အစည်းအဝေးမတိုင်ခင်မှာရောက်ရှိလာတာလည်းဖြစ်ပါတယ်ရှင်။ဒီကနေ့အထွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီမနက်အစီအစဉ်ထုတ်လို့ရေးမှုကကိုစောမိုးကျော်နဲ့ကိုရဲမွန်ဖြစ်ပြီးတော့ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Morris Cotton ဖြစ်ပါတယ်။ View American တန်ရဲ့တောက်ကြနေမနက်ခင်ရေဒီယိုအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ View American တန်ရဲ့တုတ်တန်အစီအစဉ်တွေကိုတော့ View ရဲ့ Internet Website လိပ်စာ burmese.voanews.com အပြင် View ရဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းနားဆင်ကြည့်ရှုလို့ရပါတယ်။ View ကိုအားပေးကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။အားလုံးပဲကျမ်းမာပေးကင်ကြပါစေ။ကျမကတော့ခင်ဗျူထွေးပါရှင်။